Welcome to the Voice of America in Burmese.
Washington ရော view American တန်ကနေ2021 January 10ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24.51တန်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်။ American လွှတ်တော်ကိုဗိုလ်ဖူးနေ့ကဝင်ရောက်ဆင်းရဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကြဲကြဲပြန့်ပြန့်လုပ်နေရမှာအခုချိန်ထိဗဟုအဆိုအရရှင်တွေတရားဆက်ဆိုထားသူတရားစင်ကျော်ရှိတဲ့အထက်မှာသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူပြည်နယ်အမတ်တအူးနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီရဲ့ရုံးခန်းမှာထိုင်ပြီးဓာတ်ပုံရိုက်ခဲ့သူအာကန်ဆပ်စ်ပြည်နယ်သားတအူးလည်းပါဝင်ကြောင်းဗဟုအဆိုအရရှိတွေကပြောပါတယ်အနောက်ဗဂျီးနီးယားပြည်နယ်အောက်လွှတ်တော်မှဒဲရစ်အီဗန်စ်ကိုလွှတ်တော်ကန့်တန်နေနေတွင်ဝင်ရောက်မှုနဲ့တရားဆက်ဆိုထားပါတယ်သူဟာလွှတ်တော်ဝင်စီစဉ်ကကိုယ်လှုပ်ရှားမှုကိုကိုယ်ဗီဒီယိုရိုက်ပြီးဖြစ်ဆုံးမှာတင်ခဲ့ပေမယ့်အခုတော့အဲ့ဒါကိုပြန်ပြီးဖြတ်တင်ခဲ့တာပါသူအခုလိုလွှတ်တော်ကိုစီးနှင်းမှုမှာပါဝင်တဲ့အတွက်အနောက်ဗဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကအပြစ်တင်ဝေဖန်ခဲ့တယ်လို့သူနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌရုံးခန်းနဲ့ဝင်ထိုင်ပြီးဓာတ်ပုံရိုက်ခဲ့တဲ့ Arkansas ပြည်နယ်သား Richard Barnett ရဲ့ပုံဟာအခုခါမှာနှစ်ပေါင်း200ကျော်တွင်ပထမဆုံးလူစုလိုက်လွှတ်တော်ဝင်ရောက်စီးနှင်းမှုအတွက်တရုပ်ပုံတစ်ခုဖြစ်လာခဲ့တာပါသူကတော့တောက်ကြံနေကဖမ်းဆီးခဲ့ပြီးကန့်တန်နေနေတွင်ဝင်ရောက်မှုတော်တော်ရင်အကျန်းဖက်ဝင်ရောက်မှုနဲ့ဒီသူပိုင်းပစ္စည်းခိုးယူမှုပါဝင်တဲ့အမှု၃ခုနဲ့တရားဆက်ဆိုထားပါတယ်ဒီကျူးလွန်မှုတွေအတွက်သူဟာထောင်ဒဏ်တစ်နှစ်ထိကြာခံရနိုင်ပွဲရှိပါတယ်သူတို့နှစ်ဦးပါဝင်အခုချိန်ထိ Washington DC ဗဟိုတရားရုံးကတရားဆက်ဆိုထားသူ73ဦးရှိပါပြီ Washington DC အထက်တရားရုံးကတရားဆက်ဆိုထားသူကအယောက်40ရှိပြီးအများစုကတရားမဝင်ဝင်ရောက်မှုနဲ့ညမထွက်ရဥပဒေချိုးဖောက်မှုတွေအတွက်တရားစွဲခံကြရတာပါလွတ်တော်ရင်ဝင်ရောက်စီးနှင်းမှုတဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုံဆောင်နေစေဖြစ်ကြောင်း FBI အကြီးအကဲကပြောပါတယ် American ပြည်တော်စုမှာဗိုလ်တပ်ဖူးနေကလွတ်တော်ရင်အတင်းဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့တဲ့အတွက်အံ့ဩအကြောင်းနဲ့ဒီမိုကရေစီကိုဆန့်ကျင်လုံဆောင်မှုကဘယ်တော့မှအလုံးမဖြစ်ကြောင်းပိုယဟန်မင်းကြီး Francis ကစနေနေ့မှာပြောပါတယ်သူတို့ပြည်သူတွေဟာဒီမိုကရေစီနဲ့စနစ်တကျအနေထိုင်သူတွေဖြစ်တဲ့အတွက်ဒီသတင်းကိုကြားတဲ့အခါတိတ်အံ့ဩခဲ့ရကြောင်းပြောသွားတာပါတကယ်တမ်းဒီလိုဖြစ်လာတာမျိုးတွေ့ရပေမဲ့လူအတိုင်းဝိုင်းကပါလက်မခံပဲဒီမိုကရေစီမကြသလိုအလုံးအတွက်ကောင်းစေတဲ့ကိစ္စကိုဆန့်ကျင်တာမျိုးဟာဘယ်တော့မှအလုံးမဖြစ်ဘူးလို့လည်းပြောပါတယ်အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရကြောင်းအတည်ပြုပေးဖို့အတွက်လက်တော်လုပ်ငန်းရှင်တွေလှုပ်ဆောင်နေစင်ပါပဲနိုဗ ెంబ ာရွေးကောက်ပွဲရလဒ်ကိုလက်မခံကြောင်းပြောဆိုနေတဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေကလွှတ်တော်ရင်အတင်းဝင်ရောက်ဆင်းနေကြတာဖြစ်ပါတယ်။ဒီလိုလောက်ရမျိုးအတွက်ဘယ်သူပဲပါပါလှုပ်ရှားဆောင်ရွက်သူတွေကိုရှုံ့ချအပြစ်တင်ရမှာဖြစ်ကြောင်းလည်းပိုယဟန်မင်းကြီးကပြောပါတယ်။စပိန်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပါဝင်နိုင်ငံတလွှာလမ်းမတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်နေနေသူတွေကိုစစ်တပ်ကဥဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်။ကယ်ဆယ်ကူညီရေးတွေကကားနဲ့ပိတ်နေတဲ့သူ1500လောက်ကိုကယ်ထုတ်ပေးနိုင်ကြတာပါ။စပိန်တောင်ပိုင်းမှာကာရစီရေနှစ်မြောက်ရွာကနေ2ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့တဦးအေးအေးချမ်းချမ်းသေဆုံးခဲ့ရပါတယ်။ဒီထဲဝင်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနည်း50အတန်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားချဖို့ပြည်သူတွေကိုပန်ချခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းတိုင်ဆန်းမှုနည်းနိုင်တဲ့အနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ
်။
ဒါမှရေပေါ်မှာကားနဲ့ပိတ်နေနေသူတွေကိုကယ်ထုတ်နိုင်မှုဦးစားပေးပြီးရဲတွေလုံခြုံရေးတွေနဲ့အရေးပေါ်ဌာနကလှုပ်ဆောင်နေကြကြောင်းပြောသွားတာပါ။လမ်းပေါင်း650ကျော်နှင်းတွေကြောင့်ပိတ်နေပြီးတောက်ကြံတဲ့ညကနေစနေနေ့ထိလမ်းပေါ်ကကားတွေထဲမှာပိတ်နေနေသူတွေလည်းရှိနေတယ်လို့ပြောပါတယ်။နှင်းမုန်တိုင်းကြောင့်မြို့တော်အပေါ်ဝင်လေဆိပ်အတော်များများကိုပိတ်ထားမှာဖြစ်ပါတယ်။နှင်းတူဟာဆယ်လက်မှတ်ကနေလက်မှတ်20အထိကျခဲ့တဲ့အတွက်ဒါဟာ1963ခုနှစ်ကစပြီးအထူးသဆုံးကျခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဟာဘေးခရိုင်ကလူရေ17သန်းရှိတဲ့ရှီဂျွာကျောင်းမြို့မှာ COVID-19 ကူးစက်သူ39ယောက်တွေ့ခဲ့တဲ့နောက်ဗိုလ်တပ်ကနေစပြီးတောင်ရကြလော့ကဒေါင်းချတန့်တိုက်ချက်တလို့မြို့ကန်တွေအတွက်ဒီရောဂါရှိမရှိစမ်းသပ်စစ်ဆေးမှုဟာလည်းပထမကြိမ်ပြီးဆုံးသွားပြီဖြစ်ကြောင်းမြို့တော်ဝန်မတ်ယူဂျင်ကစနေနေ့မှာပြောပါတယ်။ဒုတိယကျင်းစမ်းသပ်စစ်ဆေးမှုတွေကိုမကြခင်မှာပဲစတင်မှုရှိတယ်လို့လည်းပြောပါတယ်။ဘေကျင်းမြို့တော်နာမှာရှိတဲ့ဒီဟာဘေးခရိုင်ထဲမှာနေထိုင်သူလူပေါင်း86သန်းအတွက်ခီးတော်ကန့်တတ်မှုတွေလည်းချထားပါတယ်။ ဒီခေတ်အတွက်အင်္ဂါနေ့ကလေးကစပြီးဒီယောဂဆရာနောက်ရောင်ခံလိုက်တာတွေဆေးပစ္စည်းပေးပို့တာတွေအပါအဝင်ဆစ်ဖြစ်နေတဲ့အနေအထားပုံစံသတ်မှတ်ဆောင်ရွက်ခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေရဲ့ဒီလိုလှုပ်ဆောင်မှုကိုတခြားအာရှပစိဖိတ်ဒေသတွေနိုင်ငံတွေကပါအတူတူလှုပ်ဆောင်လာကြပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကတော့ဒီယောဂပိုပြန့်ပွားမှုမရှိအောင်စဉ်စဉ်ဆက်ဆံရှင့်ကျင်ပြီးလုပ်နေကြတာပါစနေနေ့အထိဆိုကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်း90နီးပါးဖြစ်လာချိန်မှာပဲအမေရိကန်နိုင်ငံမှာတော့ဒီယောဂကူးစက်သူ22တန်းကျော်ပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ
်ဘယ်လိုအမေရိကန်တန်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရခြင
်း VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းငင်ကနေနေ့မနေ့ခင်းမြန်မာနဲ့ဒေတာတွင်တင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျမသိန်းကြီးထိုက်ပါမြန်မာနိုင်ငံမှာစနေနေ့က COVID-19 ဖြစ်ပွားသူ966ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဓာတ်ခွဲနမူနာပေါင်း 2,000 နီးပါးစစ်ဆေးခဲ့တာပါ။ဒါကြောင့်ကူးစက်ကအတည်ပြုလူနာစုစုပေါင်းဟာ 33,000 ကျော်ထိရောက်ရှိသွားပါပြီ။စနေနေ့ထုတ်ပြန်ချက်အရ COVID ကြောင့်သေဆုံးသူ14ဦးရှိပြီးသေဆုံးသူစုစုပေါင်းဟာ 2,826 ဦးရှိပါပြီ။ဆေးရုံစင်ကွင်ရသူစုစုပေါင်းက 33,550 ဦးရှိသွားပါပြီ။ကူးစက်ကအတည်ပြုလူနာ 1,000 ခွဲနီးပါးကတော့ဆေးရုံတဲ့ကုသမှုခံယူနေရဆဲဖြစ်ပါတယ်။အိန္ဒိယနိုင်ငံတဝမ်းမှာငှက်တုပ်ကွေပြန့်နှံ့ဖြစ်ပွားနေတာကြောင့်မြို့တော်ညူဒေလီမှာကြက်အရှင်တင်သွင်းမှုကိုဇန်နဝါရီလ9ရက်စနေနေ့ကစလို့တားမြစ်လိုက်ပြီးအကြီးဆုံးကြက်ပဲဆေးကြီးကိုလည်းပိတ်လိုက်ပါတယ်
။ဒီလီကန်ဒါlive birds ke import
ဒေလီကိုကြက်အရှင်တင်ပို့မှုပိတ်ပင်ကြောင်းတခြားဒေသတွေကကြက်အရှင်တွေဒေလီကိုတင်ပို့တာကိုခွင့်ပြုမှာမဟုတ်ကြောင်းနဲ့ကြက်စည်းကိုလည်းဆက်ရက်ကြပိတ်မယ်အကြောင်းဒေလီအုပ်ချုပ်ရေးမှုကပြောသွားတာပါမရာယာပရာဒက်ရှ်ရာဂျစ်သန်ဟီမာချယ်ပရာဒက်ရှ်နဲ့ကီရာလာပြည်နယ်တို့မှာကြက်ငှက်တုပ်ကွေးစခဲ့တာလို့လည်းပြည်ထောင်စုအစိုးရကကြေညာချက်မှာပြောဆိုထားပါတယ်နယူးဒေးလီမြို့တော်မှာပြီးခဲ့တဲ့၄ရက်တာကာလအတွင်းကြီးကန်းတွေနဲ့ဘဲတွေအပါအဝင်ကြက်ငှက်အကောင်ကြီး200လောက်ထိဆုံးခဲ့တယ်လို့သတင်းတွေကဖော်ပြပါဗျ။ထိဆုံးတဲ့ကြက်ငှက်တွေရဲ့နမူနာတွေကိုဓာတ်ခွဲစစ်ဆေးဖို့ပို့ဆောင်ထားပြီးကြက်ငှက်တုပ်ကွေပြန့်နှံ့မှုကိုထိ ंछ ုပ်ရေးအစိုးရကသတိကြီးကြီးထားဆောင်ရွက်နေကြောင်းလဲဒေးလီမြို့တော်အုပ်ချုပ်ရေးမှုကပြောပါဗျ။ကမ္ဘာတစ်လုံးငှက်တုပ်ကွေဗိုင်းရပ်စ်ဖြစ်ပွားမှုကရာစုနှစ်နဲ့ချီရှိခဲ့ပါပြီ။အိန္ဒိယမှာတော့2006ခုနှစ်ကပထမဆုံးအချိန်ကူးစက်ဖြစ်ပွားကြောင်းပြောဆိုထားပါတယ်။ငှက်တုပ်ကွေဗိုင်းရပ်စ်ကကူးစက်ပြန့်နှံ့ပေမဲ့လည်းအိန္ဒိယမှာတော့လူကိုကူးစက်ခံရတဲ့ဆိုတဲ့အစီရင်ခံချက်မရှိပါဘူးရှင်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီလာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်လာဖို့ရှိကြောင်း The Economist Times ကဖော်ပြပါတယ်။မြန်မာဆိုရဘက်ကရောတရုတ်ဘက်ကရောဒီခီးစဉ်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ရဲ့ပါဝင်တရုတ်ရဲ့ BRI ကမ္ဘာလမ်းစီမံကိန်းတွေကိစ္စလို့အိန္ဒိယရဲ့ Economist Times ကဖော်ပြပါတယ်။2020ရွေးကောက်ပွဲမှာဘဲပါတီနဲ့မှမဟာမိတ်ဖွဲ့စရာမလိုပဲအစိုးရဖွဲ့နိုင်တဲ့အထိလက်ရှိအာဏာရ NLD ပါတီကအနိုင်ရခဲ့ပြီးမကြခင်မှာအစိုးရတဲ့ဖွဲ့စည်းဖို့ရှိနေခြင်းနဲ့လည်းတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ကတိုက်ဆိုင်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအာဖရိက၅နိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတရုတ်ရဲ့ခပတ်လမ်းမစီမံကိန်းအပါအဝင်တရုတ်အာဖရိကနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားဆရီဝီဂျယာလေကြောင်းလိုင်းရဲ့လူပေါင်း62ဦးလိုက်ပါသွားတဲ့လေယာဉ်ရဲ့အပျက်စီးတွေကိုတွေ့ရှိထားပြီးဖြစ်ကြောင်းရှားပွေကယ်ဆယ်ရေးဌာနတာဝန်ရှိသူဘန်အန်ဆာရူအေဂျီကအတည်ပြုပါတယ်။မြို့တော်ဂျာကာတာကနေပြတ်တက်သွားပြီးနောက်မကြခင်မှာပဲလေယာဉ်နဲ့အဆက်အသွယ်ပြတ်သွားတာဖြစ်ပါတယ်။ လန်စန်းချွန်းကဒေသဆိုင်ရာဌာနကလင်းရင်ပြည့်အပိုင်းစတွေကိုရှာတွေ့ကြောင်းပထမဆုံးအစီရင်ခံချက်ရရှိခဲ့တာဖြစ်ပြီးအဲ့ဒီလင်းရင်ပြည့်အပိုင်းစတွေကိုတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံမှုဆိုင်ရာအမျိုးသားကော်မရှင်ထံပို့ဆောင်ထားပြီးဖြစ်တယ်လို့လည်းအေဂျီကပြောပါတယ်လူပေါင်း62ဦးလိုက်ပါသွားတဲ့ flight SG182 ကဘိုနီယိုကျွန်းပေါ်က West Kalimantan ပြည်နယ်ရဲ့မြို့တော်ပွန်တင်နက်ကိုဥတီပြန်တန်းခဲ့တာလို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ Boeing 737လေယာဉ်ဟာဂျကာတာကနေစတင်ပြန်တန်းလာပြီးနောက်6မိနစ်ခန့်အကြာပေ1000ကျော်အမြင့်ရောက်မှာပဲ1မိနစ်အတွင်းပျောက်ဆုံးသွားတာလို့လေယာဉ်ပြန်တန်းမှုတွေကိုခြေရာခံစောင့်ကြည့်တဲ့ Flight Radar 24ကပြောဆိုထားပါတယ်။ပြောင်းဆုံးလျင်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအင်ဒိုနီးရှားအစိုးရပြောခွင့်ရကညင်ညာချက်ထုတ်ပါတယ်။ဆာရီဝီချာယာလေချောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ်ဂျက်ဖာဆင်အိုင်ဝင်းဂျဝနာကတော့လေရင်ပြောင်းဆုံးခဲ့မှုအတွက်အထူးပဲဝမ်းနည်းရတယ်လို့ပြောပါတယ်။သူရထားတဲ့အချက်လက်တွေအရတော့လေရင်ဟာပွန်တင်နက်ကနေပြန်တန်းလာတဲ့အချိန်တုန်းကဘာချို့ရွံ့မှုမှမရှိဘဲကောင်းမွန်နေကြောင်းအခုခီးစဉ်ကပွန်တင်နက်ကိုပြန်လဲပြန်တန်းတဲ့ခီးစဉ်ဖြစ်ကြောင်းလေရင်ထိမ့်သိမ့်မှုဆိုင်ရာအစီရင်ခံစာတွေမှာလည်းလေရင်မှာဘာပြဿနာမှမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်။မိုးသေးထန်နေတာကြောင့်လေရင်ထွက်မဲ့အချိန်ထက်နိုင်ဝက်နောက်ချပြီးမှထွက်ခွာသွားတာဖြစ်ကြောင်းလည်းလေချောင်းလိုင်းအမှုဆောင်အရာရှိချုပ်ကသတင်းတပ်တွေကိုထပ်လောင်းပြောပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရရတာပါရှင်။အခုကတော့သတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ခန်းတွေနဲ့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင်
။ဗိုင်ဒန်ကွန်ဝဲလွတ်တော်အဆောက်အဦတွေကိုသမထွန်ကိုထောက်ခံတဲ့လူအုပ်ကြီးဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်တရက်ကြာမှာတော့လွတ်တော်အမတ်တွေဟာဒေါသထွက်နေပါပြီတော့။လူုံရေးတွေကိုလည်းတိုင်းချထားလိုက်ပါတယ်။ဘုံလူးလေးကဝေယုံသုံးသားတွေဖြစ်ခဲ့ပြီးတဲ့နောက်လွတ်တော်တဝိုက်မှာလည်းတဝဲလဲလဲလုံနေကြတဲ့သမထွန်ကိုထောက်ခံသူတွေကိုမေးမြန်းပြီးတော့ယူရီသတင်းတော်ကရယ်လင်းပရစူတီသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်ကွန်ဝဲလွတ်တော်ကိုသမထွန်ကိုထောက်ခံတဲ့သူတွေဝင်ရောက်စီးနင်းပြီးတဲ့အကြောင်းမှာတော့နောက်ထပ်အရာမျိုးတွေထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ချန်စီယိုအစ်စ်တွေကာပြီးတော့ရဲတွေကိုလည်းလမ်းတွေမှာချထားလိုက်တာကြောင့်အခြေအနေတွေကတော့တိတ်ဆိတ်ငြိမ်သက်နေပါတယ်။ဒီဗီဒီယိုကိုရိုက်နေတဲ့သမထွန်ကိုထောက်ခံတဲ့သူပေါ်လဘလန်ဟာအိန္ဒိယကတော့လွတ်တော်ရဲ့လေးသားဆောင်ဝန်ထမ်းမှရှိနေကြတာပါ။ပုံမှန်ကတော့အိန္ဒိယကိုအများပြည်သူကိုဝင်ရောက်ခွင့်ပြုလို့မရှိပါဘူး။ဒါမဲ့လူအုပ်ကြီးကရဲတွေကိုတိုးပြီးတော့လွတ်တော်ခမ်းမတွေနဲ့အခန်းတွေထဲဝင်သွားချိန်မှာတော့ပေါ်လဘလန်ကသူလိုက်မဝင်ပဲအပြင်မှာနေခဲ့တယ်လို့ပြောပါတယ်။ဒီမတိုင်ခင်မိနစ်ပိုင်းလေးမှာပဲလွတ်တော်အမတ်တွေကိုတော့ဖေးလို့ရဖို့ရှင်းပြောင်းပေးခဲ့တာပါ။ဒါမဲ့လဘလန်ကတော့အဲ့ပေါ်မှာတောင်းပန်ခြင်းမရှိသလိုတက်တည်ထောက်ထားခိုင်ခိုင်မာမာပြသနိုင်ခြင်းမရှိပဲရေကောက်ပွဲဟာမဲမတမာမှုတွေရှိတယ်ဆိုပြီးတော့ဆက်ပြီးတော့ယုံကြည်နေပါတယ်
။ I say what the government's doing is attack on our freedoms.
အစိုးရလုပ်နေတာတွေကကျွန်တော်တို့လူလက်မှုကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြောရမှာပါ။အခုကဒီမိုကရေစီကိုတိုက်ခိုက်တာမဟုတ်ပါဘူး။ဒါကစိတ်ပြက်နေတဲ့လူတွေက
။ဖမ်းကိုထောက်ခံတဲ့သူတွေကိုဘယ်သူမှတားဆီးတာမတွေ့ရဘူးလို့စနားပြပွဲကိုတွားကြည့်ခဲ့တဲ့လျှမ်းမကောင်းဝင်ကပြောပါလေ။မကောင်းဝင်ကတော့အခြေအနေကိုသိတင်တာနဲ့ဗိုလ်ထူးနေကလွတ်တော်အဆောက်အအုံကိုတွားခဲ့ပြီးတော့လွတ်တော်ကလုံလုံရေးရဲတပ်ဖွဲ့ဝင်အင်အားထက်လူအုပ်ကပုံများနေတယ်လို့ပြောပါလေ။အဲ့ဒီလူအုပ်ကြီးလွတ်တော်ထဲမှာဆဲ့ပြီးတော့အချို့ရုံးသားတွေကိုဖျက်ဆီးပြီးတဲ့နောက်ဝါရှင်တန်ဒီစီရဲတပ်ဖွဲ့နဲ့မျိုးသားအရန်တပ်ဖွဲ့တွေကနောက်ပိုင်းမှာအခြေအနေကိုတည်ငြိမ်အောင်ထိန်းချုပ်နိုင်ခဲ့ပြီးတော့လူဒါဇင်ပေါင်းများစွာကိုလည်းဖမ်းဆီးခဲ့ပါတယ်
။ All I know is if the Black Lives Matter protests happened like this
ဒီကိစ္စမျိုးတွေတုန်းက Black Lives Matter ဆန္ဒပြလှုပ်ရှားမှုတော့အခုလိုဖြစ်ခဲ့မယ်ဆိုရင်တော့သွေးကြောင်းစီးမှုတွေဖြစ်ကုန်မှာပါ။ဒါပေမဲ့လည်းအခုတော့အဲဒီလိုမျိုးမဖြစ်ပါဘူး
။ Jeff Simon ကတော့သူ့အနေနဲ့သမထွန်ကိုထောက်ခံဖို့အိတ်ကိုတွားခဲ့ပေမဲ့လူကြီးကအကျန်းဖတ်တာတွေမဖြစ်ခင်မှာပြန်ခဲ့တယ်လို့ပြောပါတယ်။သူတွေနဲ့လွတ်တော်အဆောက်အုံတွေကိုအဲ့လိုဝင်ရောက်စီးနှင်းတာမျိုးကိုမထောက်ခံပဲ Republican တွေနဲ့ Democrat တွေဆွေးနွေးပြောဆိုကြဖို့ကိုတိုက်တွန်းလိုက်ပါတယ်။သူတွေနဲ့သမ္မတကိုဘာများအကြံပေးလို့လဲဆိုတဲ့အပေါ်မှာတော့
Sit down at a round table and say hey let's work this out like adults.
အားလုံးကိုစပွဲဝိုင်းတစ်ခုမှထိုင်ခိုင်းပြီးကျွန်တော်တို့အားလုံးဟာကလေးတွေမဟုတ်ဘဲလူကြီးတွေဖြစ်နေကြပြီးဒါကြောင့်လူကြီးတွေလို့ပြောဆိုဆွေးနွေးကြဖို့ပြောစီခြင်းပါတယ်။
တော်တော်ကနေတဘလောက်လောက်အကွာမှာနေထိုင်တဲ့ Caroline Mitchell ကတော့အခုခါမှာအခြေအနေတွေပုံမှန်တိုင်းပြန်ဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမှာကိုမစိုးရိမ်ဘူးလို့ပြောပါတယ်
I don't think they're going to have the balls to come back down here.
သူအနေနဲ့မနေ့ကလိုမျိုးနောက်တစ်ခါလာပြီးလုပ်ဖို့တတ်တည်ရှိလိမ့်မယ်လို့ကျွန်မတို့မထင်ပါဘူး
။လူတော်ကတော့ရှေ့သတင်းပတ်ထီရွှေဆိုင်ထားပြီး Washington DC မြို့တော်ကတော့ဇန်နဝါရီ20ရက်နေ့မှာလုံမဲ့သမ္မတသစ်ဂျိုးဘိုင်ဒန်ရဲ့ကျန်းသစ်စာချိန်ဆပွဲပြီးတဲ့အထိရေးပေါ်အခြေအနေနှစ်ပတ်ကြီးညာထားပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းမှာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာ။အမေရိကန်နှုတ်တော်အဆောင် Capital Hill ကိုဇန်နဝါရီလ6ရက်နေ့ကဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့တဲ့လုပ်ရဟာကမ္ဘာဒီမိုကရေစီနိုင်ငံတွေရဲ့အားထားစရာအမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုများစွာထိခိုက်စေတယ်လို့အမေရိကန်ရောက်မြန်မာနိုင်ငံရေးသုံးသပ်သူတွေကပြောဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုသမ္မတအသစ်အဖြစ်အတည်ပြုနိုင်ဖို့အမေရိကန်နှုတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကစီဝေးဝဲကျင်းပနေချိန်မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့ဆန္ဒပြသူတွေကလွှတ်တော်ရဲ့တင်းဝင်ရောက်စီးနင်းခဲ့တဲ့အတွက်ဗိုလ်ရုဏိကကျင်းပနေတဲ့လွှတ်တော်ကိုနိုင်ရတော်ကြာရန်နာခဲ့ရပါတယ်။လွှတ်တော်ပြင်ပမှာတော့ March to Save America ခေါင်းစဉ်နဲ့စုယုံရောက်ရှိနေတဲ့ထောင်ချီတဲ့ဆန္ဒပြသူတွေကရဲနဲ့လုံခြုံရေးအသားစီတွေကိုကြော်ဖောက်ပြီးတကားတွေရိုက်ချိုးရင်းလွှတ်တော်ရဲ့ဝင်ရောက်ခဲ့တာကိုရုတ်တံကြီးပြည်သူတွေအားလုံးမြင်တွေ့ခဲ့ရပါတယ်။ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံကြီးအဖြစ်အခြားနိုင်ငံတွေကတော့အလေးထားကြည့်နေရတဲ့အမေရိကန်ပြည်ထောင်စုမှာအခုလိုမကြုံစဘူးဖြစ်သွားတဲ့လောက်ရကြောင့်အမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုထိခိုက်စေတယ်လို့အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင်းစွေကမှတ်ချက်ပေးပါတယ်
။ဒီဖြစ်ပျက်ကိုကြည့်တော့အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတာကတော့အမှန်ပါပဲ။ပုံရိပ်သာမကကမ္ဘာမှာငါ့ဒီမိုကရေစီကျင့်စဉ်ကျင့်သုံးတဲ့ထိပ်တန်းနံပါတ်၁နိုင်ငံကြီးမှာအဲ့လိုဖြစ်သွားတာဟာအဲ့ဒီဒီမိုကရေစီစနစ်သူတို့ကျင့်စဉ်သူတို့လှုပ်ထုံးလုပ်နည်းတွေကိုပါထိခိုက်တယ်လို့ကိုကျွန်တော်ကတော့မြင်ပါတယ်ခင်ဗျအမေရိကန်လိုပဲအလားတူဒီမိုကရေစီနိုင်ငံမိခင်နိုင်ငံလို့ခေါ်တဲ့အိန္ဒိယလွတ်တော်ဒီကိုလည်းကျွန်တော်ရောက်ခဲ့တော့အခုလိုလုံခြုံရေးတွေအားနေတာဟာဟိုအိန္ဒိယနဲ့ရှင်ကြည့်တာပေါ့နော်ပြရုပ်ဆိုးပြီမယ်လို့လုံခြုံရေးကိုထိန်းနိုင်တဲ့အိန္ဒိယပြရုပ်လှပြီးတော့လုံခြုံရေးကိုစီးပောက်ခံရတဲ့အမေရိကန်နိုင်ငံရဲ့လုံခြုံရေးစနစ်ကိုပါမေကွန်ထုတ်စရာဖြစ်တယ်လို့ကျွန်တော်ကမြင်လာတယ်ခင်ဗျ။အ
မေရိကန်လွှတ်တော်ကအဖြစ်အပျက်ဟာစိတ်မကောင်းစရာဖြစ်ပေမဲ့နှစ်ရာချီတိဆောက်လာတဲ့အမေရိကန်ရဲ့ဒီမိုကရေစီကတော့ရေရှည်မှာပုံရိပ်ကျဆင်းသွားစရာအကြောင်းမရှိဘူးလို့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမှုန်ကမြင်ပါတယ
်။ဒီဆန္ဒပြရဆိုတာကဆန္ဒပြလို့ရတယ်လေ။ဒါပေမဲ့အဲ့ဒီလွှတ်တော်အဖြစ်အဲ့လို Capital အဆောက်အဦကြီးကိုလည်းဖြစ်စီပြီးတော့စီမင်းဝင်လိုက်တာဟာကဟိုလုံးဝစိတ်မကောင်းပါဘူးကျွန်တော်စိတ်မကောင်းဘူးရှုတ်ချတယ်တမတထရမ်ကသူတို့လူစုတွေမဝင်ခင်မှာစန္ဒပြရတာဟာကိုသူကအပြည့်စကားလူမျိုးပြောတယ်လေအဲ့လိုမျိုးဝင်ပြောတာဟာကတော့မကောင်းဘူးဒါပေမဲ့ US ရဲ့ဒီမိုကရေစီပုံရိပ်ကျဆင်းသွားမယ်ဆိုတော့လုံးဝမဖြစ်နိုင်ဘူး US ကတကယ်တကယ်ဒီမိုကရေစီပြောင်းကြစီရှိလာခဲ့တာဟာဆိုတော့အခုလိုချိုးဖောက်တဲ့လူတွေကိုဥပဒေရအရေးယူသွားမှာပဲကောင်းကောင်းလေ
းလွတ်တော်ကိုဝင်စည်းတဲ့လို့ရက်ကိုမြင်လိုက်ရချိန်မှာအမေရိကန်ရဲ့ဒီမိုကရေစီကတကယ်ပဲပြတ်သုံးသွားပြီလားလို့တောင်တန်လျာဝင်ပြီးကြောင်းကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းခွေးမောင်ကပြောပါတယ
်ဒီဝင်စည်းတဲ့သူတွေကသူတို့ကဆမ်ကိုအားပေးထောက်ခံတဲ့သူတွေပေါ့အထူးသဖြင့်ကျွန်တော်မြင်တာကဒီအမေရိကနိုင်ငံရဲ့ဒီမိုကရေစီကြီးကတကယ်ပဲပျက်စီးသွားပြီလားလို့တော့မှဟိုတန်တရားဖြစ်မိတယ်။ဘာဖြစ်လို့ဆိုတော့ဒီမိုကရေစီဆိုတာကမိသူတွေရဲ့ရွေးကောက်တင်မြောက်ပြီးတော့မှတရားဥပဒေအတိုင်းလိုက်ပြီးမှဟိုအုပ်စိုးရတဲ့အစိုးရအခုကြတော့ကဒီလိုမျိုးအကြမ်းဖက်ပြီးတော့မှတခါတည်းပါလီမန်တော်ဝင်ပြီးတော့မှဖျက်ဆီးတာတို့ပါလီမန်ကိုဝင်ဆီးတာတို့အဲ့ဒါတွေကတကယ်ဒီမိုကရေစီနိုင်ငံမဟုတ်ဘူးပြအဲ့ဒါပုံရိပ်ကြီးကတကယ်ကိုအယုတ်ဆိုးတယ်ဗျအဲ့ဒါဒီမိုကရေစီကိုဖျက်ဆီးတဲ့လုပ်ရပဲလို့ကျွန်တော်မြင်တယ
်ဘယ်လိုအခြေအနေတွေကြုံတွေ့ခဲ့ရပါစေလွှတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကတော့ဂျိုးဘိုင်ဒန်ကိုအမေရိကန်ရဲ့46ဦးမြောက်သမ္မတအဖြစ်အတည်ပြုလိုက်ကြပါပြီဒီအတည်ပြုချက်ထွက်ပေါ်လာပြီးမင်းနေပိုင်းအတွင်းမှာပဲရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်မခံကြောင်းသမ္မတဒေါ်နယ်ထရန့်ကတုံ့ပြန်ခဲ့ပေမဲ့ချောမွေးတဲ့အာဏာလွှဲပြောင်းရေးဖြစ်စေရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဂျိုးဘိုင်ဒန်ရဲ့သမ္မတကျန်းသစ္စာချိန်ပွဲကိုသူတက်ရောက်မှာမဟုတ်ဘူးလို့ဒေါ်နယ်ထရန့်ကပြောပါတယ်။လွှတ်တော်ကိုစီးနင်းတဲ့နေ့ကအစုစုပေါင်း5ဦးတည်ဆုံခဲ့ရပါတယ်ခင်ဗျာ။
မှ20မြောက်ရီမြို့လောင်းကစားရုံမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသား40ဟာထိုင်းနိုင်ငံမဲဆောက်မြို့ကိုဒီရက်ပိုင်းတွင်ပြန်လည်ဝင်ရောက်လာကြရမှာ18ဦးဟာကိုဗစ်ကရောဂါပိုးကူးစက်နေတာကြောင့်မဲဆောက်ဆေးရုံကြီးမှာအရေးပေါ်ကုသပေးနေရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးအေးမှာပါထိုင်းမြန်မာ20မဲဆောက်မြို့ရဲ့တစ်ဖက်ချမ်းမြောက်ရီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသားတွေ120ကျော်ရှိနေပြီးမြောက်ရီမြို့မှာကိုဗစ်ကရောဂါပိုးကူးစက်ပြန့်ပွားလာနေတာကြောင့်လောင်းကစားရုံမှာအလုပ်လုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံသားတွေကြားစိုးရိမ်မှုတွေဖြစ်လာပြီးထိုင်းဘက်ကိုပြန်ပြီးခိုးယွင်မှုတွေများလာပါတယ်။ဇန်နဝါရီလ9ရက်နေ့ကမြန်မာပြည်ထဲကနေပြန်လာတဲ့ထိုင်းနိုင်ငံသား40ထဲမှာ18ဦးကကိုဗစ်ကပ်ရောဂါဖြစ်နေတာကြောင့်မဲဆောက်ဆေးရုံကြီးကိုပို့ပြီးကုသမှုခံရပါတယ်။အခုဆိုရင်မဲဆောက်ဆေးရုံကြီးမှာဆေးကုသမှုခံယူနေသူလူ30နီးပါးရှိလာပါပြီ။လက်ရှိမှာကိုဗစ်ကပ်ရောဂါပိုးရှိပြီးနေရမပြောင်းနိုင်သေးတဲ့ထိုင်းတွေကိုတော့မြန်မာဘက်ကဒေသခံကျန်းမာရေးဝန်ထမ်းတွေကရောဂါစောင့်ကြည့်စစ်ဆေးပေးနေတာပါ။ထိုင်းနိုင်ငံသားတချို့ဟာတရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံအတွင်းကိုပြန်လည်ဝင်ရောက်လာနေကြတဲ့အတွက်ထိုင်းနယ်ခြားစောက်တပ်ရင်းတွေကလုံးကျုံရေးတင်းကျပ်စွာတိုးချဲ့ချထားပြီးစောင့်ကြည့်စစ်ဆေးနေပါတယ်။ဇန်နဝါရီလ10ရက်နေ့မနက်ပိုင်းကနေဆက်တန်းကနေထိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ထိုင်းနိုင်ငံသား၄ဦးကိုတော့ထိုင်းနယ်ခြားစောက်တပ်ရင်းကဖမ်းဆီးလိုက်ပါတယ်။မဲဆောက်မြို့ပိုင်းမစ္စတာဖုံရက်ပီယုံရက်ကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။เรื่องที่1เรื่องแรงงานต่างด้าวนะครับที่เป็นคนเมียนมาที่อยู่ในมีการลักลอบเข้ามา
ตามในซอกมิ้วบันเจอสุดตัวละก็တော့တက်ခရင်ဟာမြန်မာနယ်နိမိတ်နဲ့ထိစပ်နေပြီးနေသားတစ်ချောက်ဟာကီလိုမီတာ900ကျော်ရှိနေတဲ့အတွက်မြန်မာဘက်ကတရားမဝင်ဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့ရမှာအခက်အခဲရှိတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့ကိုဗစ်ကပ်ဘေးကာလမှာလုံခြုံရေးနဲ့စောင့်ကြည့်စစ်ဆေးမှုတွေကိုညံ့ညမပြတ်လှုပ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံဘက်ကနေဝင်ရောက်လာနေကြတဲ့ထိုင်းနိုင်ငံသားတချို့ဟာလူမောင်ကိုလမ်းကြောင်းတွေကနေဝင်ရောက်လာတာမျိုးတွေရှိနေတာကြောင့်ကပ်ရောဂါကထိန်းချုပ်မရပဲပြန့်ပွားလာမှာကိုမဲဆောက်မြို့ကန်နေကြဆွေမှုတွေတိုးပွားလာနေတယ်ဆိုပြီးပြောသွားပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာကိုတရားဝင်သတင်းပေးပြီးပြန်လာကြဖို့တိုက်တွန်းပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တက္ကသိုလ်ဟာကိုဗစ်ကပ်ရောဂါအထူးကျက်မှတ်စစ်ဆေးရမယ့်အနီအောင်ဆုံးထဲမှာပါဝင်နေပြီးနေပြည်တော်တွင်ခရီးသွားလာခွင့်တွေကိုလည်းပိတ်ပင်ထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ68ဦးနဲ့ဦးဆက်သူအတူတူလူနာ1000နီးပါးရှိလာတဲ့ထိုင်းနိုင်ငံမှာပြည်ရဲ့လာကစားလို့ကူးစက်မှုတွေတကြောပြန်တွေ့ရှိတဲ့အထက်မှာမြန်မာရှေ့ပြောင်းလို့သမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူတူလူနာ 32,900 ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ရခိုင်ပြည်နယ်အတွင်းယူကောက်ပွဲတွေလုပ်ခြင်းအဖြစ်ရခိုင်ဒေသညီငယ်ရေးအတွက်လားလာကောင်းဖြစ်လို့ပဲရခိုင်အနာဂတ်အိမ်မက်ကိုလည်းအကောင့်ထည့်ဖွားရောက်တဲ့သူနိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါက VOE နဲ့တရားမြေမြန်းများမှပြောခဲ့ပါတယ်။ဒါဆိုယူကောက်ပွဲတွေမလုပ်နိုင်ခဲ့ရင်ရောဘာဖြစ်လာနိုင်တယ်လဲ VOE ကဆက်သွယ်မြေမြန်းထားပါတယ်။အရင်ဦးသိန်းစစ်ဆိုးကလက်ထက်ကလေးကမြမညီငယ်ရေးကိစ္စတွေမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ဂျပန်နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယူဟီဆဆကာဝါဟာအခုလာပိုင်းအတွက်မှာတော့ရခိုင်စီပိပိခါရိနဲ့ပတ်သက်လို့အေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာတပ်မတော်ကြားဂျာဝင်စစ်ဆက်ပေးနေသူဖြစ်နေသိကြပါရတယ်။သူ့အနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့တယ်လို့ပဲပိပိခါရိဖြစ်နေတဲ့အဲ့ဒီရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOE ကပြောပါရတယ်။ဒေသခံတွေရဲ့လူလာချက်ကတော့ယူကောက်ပွဲလုပ်ခြင်းအဖြစ်သူ့ရဲ့ကုစားပြုမှုလွတ်တော်ရဲ့ရဖို့ဖြစ်တယ်လို့သူ့ရဲ့အတွေ့အကြုံသူသိရတာတွေကို VOE ကပြောခဲ့ပါရတယ်။ယူကောက်ပွဲလုပ်ခြင်းအဖြစ်အခုဖြစ်နေတဲ့ရခိုင်ပြပခါမှာညီငယ်လမ်းစဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်။အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ VOE နဲ့သီးခြားမီးမြန်းကမှမစ္စတာဆဆကာဝါကဂျပန်ဘာသာပြန်ကတဆင်ပြောသွားပါတယ
်။အော်ဘာသာရှင်ကအောင်ဆန်းစုကြည်စေကံက
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပံခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတပြားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ်ပြည်သူတွေကိုယ်စားပြည့်မဲ့လွတ်တော်အမှတ်ကိုသူတို့လွတ်တော်ကိုပဲဒီမှာကိုယုံကြည်တဲ့လူတွေကနေပြီးတော့မှနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးချင်အချင်းသူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေချာရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဟာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်ကျေးရည်ရတာရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုစန့်ကျင်ရရောက်ပါလေ။ဒါဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။ရွေးကောက်ပွဲတော့သူတို့ဒီချက်ပေါက်မဖြစ်မနေသူတို့လုပ်ပေးမှာလို့ကျွန်တော်ယုံကြည်ပါတယ်။အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီတစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ်။
ပြည်ကလေးနှစ်ထောင်နှစ်ဆယ်ထူးတဲ့ရေကောက်ပွဲမှာလူငယ်အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရေကောက်ပွဲတွေကျင်းပနိုင်ခဲ့ပါဘူး။ဒါကြောင့်လည်းပြည်ကလေးနှစ်ကုန်ပိုင်းမှာအေးအေးနဲ့မြန်မာတပ်မတော်ကြာဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရေကောက်ပွဲတွေရခိုင်မှာအများကျင်းပနိုင်ဖို့နှစ်ဖက်ပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရဲ့ပါတ နေ့မှာပဲ2020ရွေးကောက်ပွဲရလာတဲ့အညီလွတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ဒေသမှာရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တက်မတော်နဲ့အီအီကြားအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုဆိုရင်လေလို့ရခိုင်ရေးမှာဂျာဝင်စစ်ဆက်ခဲ့သူမစ္စတာဆဆကာဝါက VOA ကိုပြောပါတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှာစစ်ဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းချင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါတယ်။မြန်မာနိုင်ငံတွင်ပြည်ပခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြစ်ရှင်းရမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာညီငယ်ရေးလုပ်ငန်းတွေမှာဂျပန်ဆူရထူးကူစလေဖြစ်ဆောင်နေသူမစ္စတာဆဆကာဝါရဲ့ရခိုင်ပြည်ပခါအပေါ်အမြင်ဖြင့်မြန်မာညီငယ်ရေးဂျာဝင်ဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့တွေ့ကြုံတွေကို VUE ဌာနမှဦးတောင်းလင်ထွန်းကဆက်သွယ်မေးမြန်းထားတာပါ။မေးမြန်းချက်အပြည့်စုံကတော့ VUE မြန်မာပိုင်းရေဒီယိုရဲ့တနင်္ဂနွေနေ့ည9:00ရဲ့အစီအစဉ်နဲ့တနင်္လာနေ့မနက်ပိုင်း6:00ရဲ့အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့view မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းရွေးမြင့်တန်ကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Friendly မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါဒီတစ်ပတ်မှာတော့အိမ်တွင်းအချမ်းဖတ်ခံရတဲ့အမျိုးသမီးတွေဥပေရဲ့အကာအကွယ်ရဖို့တနင်္သာရီတိုင်းဒေသကြီးကအမျိုးသမီးအခွင့်အရေးလှောက်ရှားနေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ
်ကြိုက်နေတာတဲ့တန်တွေကွဲတာလို့ရှာတာလို့မျိုးမဲဆွဲနေတာလို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရဘူးတသက်မရှိဘူးဒီဒဏ်ရာတာချက်မရှိတဲ့အခါကျတော့သူတို့ကဆွဲလို့မရဘူ
းအမျိုးသမီးတွေကိုယ့်နေပိုင်းဆိုင်ရာအကူအညီပေးနေတဲ့ဒဝဲအမျိုးသမီးတမကရဲ့အချွေချွေအတွင်းရင်မှုမဲနှမျိုးလိုင်းကပြောပြခဲ့ရပါဒီဆောင်မကိုဒဝဲဝက်စတာမမိုးမြစ်ကဆက်ပြောပြပေးမှာဖြစ်ပါတယ်။လုံခြုံရေးအခြေအနေကြောင့်အိမ်တွင်းအချမ်းဖတ်ခံရသူရဲ့အတန်ကိုပြုပြင်အသုံးပြုထားပါတယ
်။တနင်္လာနေ့တိုင်းရဲ့မြို့တော်ဒဝဲမှာရှိတဲ့အမျိုးသမီးတွေဟာအိမ်တွင်းအချမ်းဖတ်မှုခံရတဲ့အခါမှာဥပဒေရဲ့အကာအကွယ်ကိုရယူဖို့ခက်ခဲနေကြပါတယ်။အဲ့ဒီလိုခက်ခဲမှုတွေကိုမီးမောင်းထိုးပြနေတာကတော့2020ခုနှစ်အတွင်းရဲစခန်းကိုတိုက်ကြားထားတဲ့အမှုအရေအတွက်တွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲစခန်းကိုရောက်ရှိလာတဲ့အမှုအရေအတွက်ဆက်ရှင်းမှုသာရှိပေမဲ့အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်တဲ့ဒွေအမျိုးသမီးတမကနဲ့မြေမျိုးသမီးများအဖွဲ့ကိုလာတိုင်တာအမှု80ကျော်ရှိပါတယ်။ဒါပေမဲ့လာတိုင်တဲ့သူတွေအပါအဝင်အိမ်တွင်းအချမ်းဖတ်ခံရသူတွေဟာနောက်ဆုံးအဆင့်ထိတရားဥပဒေအရအဆုံးဖြတ်ခံယူဖို့လမ်းနိုင်ခဲ့တဲ့သူအနည်းစုသာရှိပါတယ်။အိမ်တွင်းအချမ်းဖတ်ခံရမှုမှာစိတ်ပိုင်းဆိုင်ရာအချမ်းဖတ်ခံရမှု၊ရုပ်ပိုင်းဆိုင်ရာအချမ်းဖတ်ခံရမှုနဲ့လိင်ပိုင်းဆိုင်ရာအချမ်းဖတ်ခံရမှုတွေရှိပြီးဖြစ်စဉ်တွေဟာမိသားစုအတွင်းဆွေမျိုးရင်းချာကြားနဲ့အတူနေသမီးကြီးစားတွေကြားကလာတာဖြစ်ပါတယ်။အိမ်တွင်းအချမ်းဖတ်မှုဖြစ်စဉ်တွေမှာလျှောက်ကြားကငွေကြေးထောက်ပံ့မှုမရှိခြင်း၊အိမ်တော်ရေးဖောက်ပြန်ခြင်း၊မူရင်းဆေးဝါးတုံးဆွဲခြင်းနဲ့အရက်သေးစားတောက်စားကဆဲဆူခြင်း၊ကိုယ်ထိလက်ရောက်ရိုက်နှက်ခြင်း၊အလိုမတူဘဲအလိမ်မိုင်းဆန်ရအချမ်းဖတ်ခြင်း၊ချိန်ချောက်ခြင်းစတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲဖြစ်ပါတယ်။ဒဝဲမြို့မှာတော့အိမ်တော်သက်3နှစ်ရှိပြီဖြစ်တဲ့အသက်28နှစ်အရွယ်မျိုးသမီးတဦးဟာသူမခင်မုန်းဖြစ်သူနဲ့စကားများရန်ဖြစ်တိုင်းသူမကိုရိုက်နှက်တာတွေလုပ်တယ်လို့ဆိုပါတယ်။သူမမျိုးသားဟာသူမကိုအိမ်စရိတ်နဲ့ကလေးစရိတ်လုံလောက်စွာမပေးတဲ့အပြင်အိမ်တော်ရေးဖောက်ပြန်တာတွေရှိနေတယ်လို့ဆိုပါတယ်
။အိမ်မှာပတ်စံရားနဲ့ပဲချီချီချီဆဲနဲ့ပဲချီချီချီညီမယူတော့မရဘူး။သူပြတာပဲယူ။လူသုံးဝင်လည်းဘာတုံးချင်ရှိလို့လဲကုန်စရာမရှိဘူး။ပြန်သွားရအစားပေါ့ဘာသွားလို့မှလဲဝယ်ချက်ချမ်းချမ်းမရှိဘဲနဲ့အိမ်မှာထမင်းစားနေရတာပေါ့နော်ဥပဒေမရှိဘူးမသွားနဲ့ပေါ့အဲ့လိုမျိုးတွေမှအဲ့လိုလုပ်တာလေစိတ်တော်တော့ပြောမိတာပေါ့နော်စိတ်ထဲမှာခံစားရတာပြောမိကြတော့အရိုက်ခံတယ်အရိုက်ခံပြန်တော့မပြောဘဲနေပြန်တော့လဲသူကပို့ပြီးအနိုင်ကျင့်တာပေါ့မင်းအဟိုရဲ့ပန်းရရင်ပြတ်တော့လဲထုထားတာလက်မအညိုတော့ပျောက်သွားပြီအရိုက်ခံတယ
်သူမတို့အိမ်တော်တက်တန်းမှာတစ်နှစ်ကျော်သားလေးတယောက်လည်းရှိပါတယ်ဒီလိုအိမ်တွင်ချက်ဖတ်ခံရမှုကိုတရားဥပဒေတိုင်လိုက်လို့ဖို့အတွက်သူမမှာခြားသွားစရာနေရာဆွေမျိုးအတိမိတ်ဆွေမရှိတယ်လို့တရားရင်ဆိုင်ဖို့ဇီးရိတ်ရှေ့နေငှားဖို့ဇီးရိတ်တွေလည်းမတတ်နိုင်ဘူးလို့သူမကဆိုပါတယ်။သ ူမဟာအိမ်အောင်စကြကလေးကအိမ်တွင်စံဖတ်မှုကိုချိန်မောင်းများစွာခံစားနေရတဲ့အတွက်နောက်ပိုင်းမှာဒွေမျိုးသမီးတမကကိုအကူအညီတောင်းခဲ့ပါတယ်။တမကအကူအညီကြောင့်ထောင်ဝန်ကလေးတွေနဲ့ပြန်လည်ပေါင်းသင်းနေခဲ့ပါတယ်။ထောင်ဝန်ကလေးမှာလက်မှတ်ရေးထိုးထားပေမဲ့လည်းလက်ရှိအချိန်ထိစကားများရန်ဖြစ်တိုင်းသူမရိုက်ခံနေရဆဲပါတရားဥပဒေတိုင်းရင်ဆိုင်ဖို့သူမမှာသူ့ပေးသလောက်သာတုံးနေစားနေရတာဖြစ်တဲ့အတွက်ငွေကြေးမရှိလို့ဒီတိုင်းနေနေရတာပါလို့ဆိုပါတယ်။အခု2020ခုနှစ်မှာတော့ဒွေမျိုးသမီးတမကမှာအမှုပေါင်း82မှုရှိတဲ့အနက်အိမ်တွင်အကြမ်းဖက်မှုက58မှုရှိပါတယ်။ကျန်တဲ့အမှုတွေကလည်းအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တက်ငယ်မရိမှုတွေပဲဖြစ်တယ်လို့ဒွေမျိုးသမီးတမကထွေထွေတွင်ရင်းမှုမဲနုနုလိုင်ကပြောပါတယ်။
ကျတို့ကြောက်အားမလို့အားမရဖြစ်တယ်ဆိုတာဒါကျွန်တော်တို့ရဲဌာနရောနှလုံးတရားရေးစနစ်မှာရောလက်ရှိစိုးရရဲ့ကင်တွေပုံနဲ့ကျွန်တော်တို့စိုးရရဲ့ကင်တွေပုံတော့မြေသမီးရင်းနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးလို့ကျွန်တော်ပြောလို့ရတယ်ချာတာဒီဟိုကရဲဌာနအပြင်ပေါ့လေဒီရိုက်နေတာတဲ့တန်တွေကိုကွဲတာလို့ရှာတာလို့မျိုးမဲဆွဲနေတာတို့ဒါမျိုးတွေမရှိလဲသူတို့မှမရတက်တင်ရှိတယ်ဒီဒဏ်ရာတချက်မရှိတဲ့အခါကျတော့ကျွန်တော်တို့ဆွဲလို့မရအဲ့ဒါကြောင့်မို့ဒီစိတ်ပိုင်းဆိုင်ရာရာဟိုကကြက်ပက်ခံတဲ့ဒီမျိုးသမီးတွေကလေးတွေကအရန်တိုက်ပွဲဖို့ခက်ခဲတယ်ဘာမှပြလို့မရအောင်လေ
ဒါအပြင်အမှုဖွင့်တိုင်ကြားရမယ့်နေရာအစိုးရရဲ့ဝန်ဆောင်မှုယာယီတဲခုနေထိုင်ဖို့နေရာစာဝတ်နေရေးအခက်ခဲပတ်ဝန်းကျင်အသီးသက်တွေအခက်ခဲမိမိရဲ့လုံခြုံရေးအမှုအတွက်လိုက်ပါဆောင်ရွက်ပေးမယ့်ရှိနေငှားရနိုင်ခြင်းမရှိတဲ့အပြင်အချိန်နဲ့ငွေကြေးအခက်ခဲရှိတာတွေကြောင့်နောက်ပြန်ဆောက်သွားတဲ့အမှုတွေလည်းရှိတယ်လို့သူမကဆိုပါတယ်အမျိုးသမီးများစုဟာဥပဒေတွေကိုသိနားလည်မှုနည်းပါတာဖြစ်တဲ့အပြင်ရဲဌာနအစိုးရရုံးနဲ့တရားရေးဌာနတွေကိုတွားဖို့မဝင့်မရဲနဲ့တုံ့ဆုံနေရတယ်လည်းရှိတယ်လို့ဆိုပါတယ်။ဒွေအမျိုးသမီးတမကထံလာရောက်ကူညီတောက်ခံတိုင်ကြားလာတဲ့အမှုတွေကိုလက်ခံဆောင်ရွက်ပေးရမှာတမကအနေနဲ့နှစ်သိမ့်ဆွေးနွေးညှိနှိုင်းပေးတာဥပဒေလမ်းကြောင်းတွေကိုပြောပြပေးတာယာယီတဲခိုနေထိုင်စားတောက်ဖို့ကူညီပေးတာတွေလုပ်ပေးပါတယ်။သူမတို့ရုံမှာအဖွဲ့အင်အားနည်းပါတာရဲ့ဥပဒေအကြံပေးရှိနေနည်းပါတာရဲ့ကြောင့်အကူအညီတောင်းခံတိုင်ကြားလာတဲ့အမှုကိစ္စအလုံးကိုလိုက်ပါဆောင်ရွက်ပေးဖို့အခက်ခဲတွေရှိတယ်လို့ဆိုပါတယ်။အလားတူမြိတ်မျိုးသမီးများအဖွဲ့မှလည်း9လအတွင်းလာရောက်တိုင်ကြားတဲ့အမှုပေါင်း60ခန့်မှာအိမ်တွင်အကြံဖတ်မှုက26မှုခန့်ရှိတယ်လို့မြိတ်မျိုးသမီးများအဖွဲ့ရိုက်တာဒေါ်စုစီတာကပြောပါတယ်။
မူရစ်ဆိုင်တော်တို့ဘာလို့ဆိုရတာပိုက်ရကြတော့ဘာဖြစ်လဲဆိုရင်ဥမာကျမတို့ကယက်စကအမှုတော်ဖွယ်အမှုတော်ဖွယ်ခါကြတော့ဒီဟာလေးဒီဟိုဟိုလင်းမြကိစ္စချင်းနေဆိုရအပေါ်မှာရဲတွေကကြတော့ဥမာယက်စကသွားမဆွေရဲတွေကတော့ချီချီရရအလုံးမလုံးသေးနိုင်အောင်သူတို့
အဲ့ဒီလိုအခက်ခဲရှိတာတွေကြောင့်အမျိုးသမီးတွေဟာရဲဌာနမှာအမှုဖွင့်တိုင်ကြားတာတွေတရားရင်ဆိုင်တာတွေမလုပ်တော့ဘဲလင်းမြကွာခြင်းလိုမှုဖက်ကိုဥတီလာကြတယ်လို့သူမကဆိုပါတယ်တနင်္သာရီတိုင်းကဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှုကြီးကြီးဆိုးကတော့အိမ်တွင်းတပ်ဖွဲ့မှုနဲ့ပတ်သက်တဲ့တိကျဥပဒေတရက်မရှိပေမဲ့လည်းတိစဲဥပဒေတွေအတိုင်းရေးယူဆောင်ရွက်ပေးတာတွေလုပ်ပေးနေတယ်လို့ဆိုပါတယ
်။တို့ရှိမှာတော့ဒီရေရှည်ညှဉ်းပန်းလိမ့်ဆက်ပြီးပါလာပိုင်းတဲ့ပိုင်းပေါ့အဲ့လိုညှဉ်းပန်းလိမ့်ဆက်ပြီးပါဖြစ်လာတဲ့ဖြစ်စဉ်တော့မတွေ့ရဘူး။ဒါလည်းရှိကောင်းလည်းရှိနိုင်တယ်။ရှိကောင်းလည်းရှိနိုင်ပါလေ။ဒီဒါပေမဲ့ရှိကောင်းရှိနိုင်ပြီးတော့တတမန်လောက်ပဲဖြစ်လို့လားရေစက်မြောက်ကပါသူကလူတွေတော့ခိလို့ဖုံးလို့မရဘူး။အပြည့်ကျန်တာလူတာဆေးုံဆေးကတော့သွားတော့။သွားပြီးဆိုတာလည်းရေုပ်တက်ရတော့။ဆိုတော့ဒါကဒီလိုဖြစ်စီမရှိတဲ့တွင်ဆိုတော့တော့လောကပြောသူပေါ့။လူတက်မှုလူတွေမှတော့ဒါရေတက်မရောက်ဘူးမရဘူး။အပြည့်ကျန်တာကမှတော့မရောက်ဘူးမရဘူး။အဲ့လောက်ကြီးညင်မဲ့နှိမ့်ဆက်မှုတွေမရှိလို့ဒါရောက်ပါတာနော်။တာမန်တော့ရှိကောင်းရှိလိမ့်မယ်။
အမျိုးသမီးများပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုလွတ်တော်တက်တန်းအတွင်တင်သွင်းနိုင်ခြင်းမရှိတော့လဲအပြင်မှာကြိမ်ကြိမ်ဆွေးနွေးနေစေအဆင့်သာရှိပြီးလာမယ့်လွတ်တော်မှာတော့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်အောင်စ조사သွားမယ်လို့ကျောစုမြို့နယ်မဲဆန္ဒနယ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တရင်ကြီးကပြောပါတယ်
အဲ့ဒီလောမေတော့မှာတော့ဒီဒီကောင်တော့ဘာသာထိုင်ရအောင်ကျူးစောမှာ
အိမ်တွင်းကျဖတ်မှုနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေကိုအမျိုးသမီးတွေအပြင်အမျိုးသားတွေကိုပါပေးသင့်တယ်လို့သူမကဆိုပါတယ်လက်ရှိကျင့်သုံးနေတဲ့ရာသတ္တကြီးဥပဒေကအမျိုးသမီးများပေါ်အကြမ်းဖက်ခံရမှုများကိုအပြည့်အဝအကာအကွယ်မပေးနိုင်ုံသာမကအချို့သောပြစ်ဒဏ်များနဲ့ပြဋ္ဌာန်းချက်များဟာခက်ကာလာနဲ့ယုံကြည်မှုမရှိသဖြင့်အကြမ်းဖက်ခံရသူများအတွက်တရားမျှတမှုရရန်ဥပဒေကိုကျင့်သုံးရန်လက်လှမ်းမမီသလိုခက်ခဲလျက်ရှိတယ်လို့ဒွေမျိုးသမီးတမကကဆိုပါတယ် မိသားစုတွင်ကလာတဲ့အင်းတွင်တန်းဖတ်မှုတွေဟာလူမှုစည်းဝါးဘဝများကိုထိခိုက်နေတဲ့အပြင်တိုင်းတွင်ဖွံ့ဖြိုးတိုးတက်ရေးနဲ့ငင်းချမ်းရေးကိုလည်းဟန့်တားနေရလို့မဲနုနုလှိုင်ကပြောပါတယ်။ပြီးခဲ့တဲ့အန်ဒီအစိုးရတဲ့ချွတ်တော်တက်တန်းမှာအမျိုးသမီးအခွင့်အရေးကိုဖော်ဆောင်ပေးတဲ့လုပ်ငန်းကော်မတီဒုမဟုတ်အဖွဲ့ကိုဖွဲ့စည်းပေးဖို့ဒဝဲအမျိုးသမီးတမကကတောင်းဆိုခဲ့ပေမဲ့ထူးခြားမှုမရှိခဲ့ပါဘူး။ဒါကြောင့်အခုထပ်တက်လာမယ့် NLD အစိုးရတဲ့လွတ်တော်တက်တမ်းမှာထပ်မံတောင်းဆိုထားပါတယ်။အစိုးရအနေနဲ့အိမ်တွင်းကြမ်းဖက်မှုကိုထိထိရရောက်ကင်တွယ်နိုင်တဲ့ဥပဒေပြဋ္ဌာန်းသင့်ပြီးအိမ်တွင်းကြမ်းဖက်ခံရသည့်အမျိုးသမီးများနဲ့ကလေးငယ်များအတွက်တိကျဘတ်ဂျက်များထည့်သွင်းရေးဆွဲသင့်တယ်လို့မင်းနနုလှိုင်ကဆိုပါတယ်။သူမအနေနဲ့ထိုက်တဲ့နဲ့ငွေကြေးစုမိတဲ့တနေ့မှာသူမမျိုးသားနဲ့ကွာရှင်ပြီးတားလေးနဲ့အတူတနေရာမှာအခြေချနေထိုင်ဖို့စဉ်းစားထားတဲ့အသက်28နှစ်အရွယ်အမျိုးသမီးကတော့
ဒီကလေးကိုရှိနေတော့အချိန်ကြာနေတာညီမအကြောင်းမို့သူ့ရှိပြပန်ပါအောင်ရတာတကယ်တော့ကလေးကိုသူကရအောင်ခေါ်တာညီမလည်းကလေးမရှိနေရအောင်အဲ့တော့သူတို့ပဲနောက်ဆုံးနိုင်မှာကလေးအောင်လူရင်းတော့မှသူ့လက်ထဲမှာရှိနေသူ့ဝဲနိုင်မှာလို့ညီမအဲ့လိုထင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းမဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ရှ်ကမုံမြင့်ဒိုးအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ချင်းစိုးဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့စူဇလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ပါပါခင်ဗျာ။ဒီမော်ရီယာဆွေးနွေးခန်းအစီအစဉ်ကနေတူဆိုလိုက်ပါရစေ။ပေပေါ်ရက်တရက်နေ့ဆိုလို့ရှိရင်ညီမဒီမှာတတိယအကြိမ်မြောက်ဖတ်တော်ကိုစတင်ခေါ်ယူရမှာဖြစ်ပါရစေ။ဖတ်တော်ခေါ်ယူရတဲ့အချိန်နဲ့ဆွေးရသစ်ဖွဲ့စည်းကိစ္စရပ်တွေနဲ့ဆက်လက်ဆောင်ရွက်သွားကြဖို့ရှိပါရစေ။ဒါဆွေးရသစ်ဖွဲ့စည်းရေးမှာညာညာနဲ့နားရဲမြို့သားညီမတွေဆွေးရပုံစံဖြစ်လာမလား။ဒါမှမဟုတ်ဆွေးရသစ်ဖွဲ့စည်းရေးရာပြီးခဲ့တဲ့အနှစ်ကတည်းကဘာရင်ကွာခြားမှုရှိလာမလဲ။ဒါတော့ဒါတွေကိုအချိန်တိုင်းဆွေးနွေးသွားကြမှာဖြစ်ပါရစေ။အဲ့တော့ကျွန်တော်ဆွေးနွေးပွဲမစခင်မှာဖိတ်ခေါ်ထားတဲ့သူတို့နဲ့မိတ်ဆက်ပေးနေပါတယ်။ဖိတ်ခေါ်ထားတဲ့သူတွေမှာအတူတူဒေါက်တာရန်မူသိန်းဖြစ်ပါတယ်ဒေါက်တာရန်မူသိန်းကတော့မြန်မာနိုင်ငံရေးလေးလာသုံးသက်တူဖြစ်ပြီးတော့ဆောင်းမရှင်ဦးလည်းဖြစ်ပါတယ်ဆောင်းနောက်တစ်ယောက်ကတော့ဆရာဥက္ကမောင်လည်းဖြစ်ပါတယ်ဆရာဥက္ကမောင်ကတော့သင်ဘောမဂဇင်းအေဂျာဟောင်းတူဖြစ်လို့နိုင်ငံရေးလေးလာသုံးသက်တူသူတည်တူဦးလည်းဖြစ်ပါတယ်ဆိုတော့ဆရာတို့အားလုံးလည်းမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဆွေးရသစ်ဖွဲ့စည်းရေးကိုဒါလက်မျှော်ကြည့်ပြီးတော့သုံးသက်ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကြာခဏမှာကျွန်တော်တို့တတိယအကြိမ်လောက်တော့လဲခေါ်ယူရမယ်အားလုံးကဒီဆွေးရသစ်ဖွဲ့စည်းရေးသမရခန့်ရေးအမှန်ရေးချင်ဆိုရဲလုပ်ငန်းတွေနဲ့လှုပ်လာလို့ရှိပါတယ်။ဆိုတော့ကြံရဲဆိုကျွန်တော်ဒီတိုင်းတိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့အခြေအနေနဲ့ကျွန်တော်ညီရပြရတာရှိပါတယ်။ဆိုတော့ဒီဆွေးရသစ်ဖွဲ့စည်းရေးမှာလက်ရှိလာမယ့်ဒီ၅နှစ်ဆွေးရဒီတုပ်ဥဆောင်မယ့်၅နှစ်ဆွေးရကပြီးခဲ့တဲ့၅နှစ်ဆွေးရဘာတွေကွာခြားမှုရှိနိုင်တယ်လို့ဆရာတို့ကစတယ်ခင်ဗျ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဆရာဒေါက်တာရန်ယူသိန်းကိုစပြီးဆွေးနွေးပေးပြချင်ပါတယ်။အဲ
ကျွန်တော်အမြင်ကတော့ဒါမဲ့အဆွေးရတက်ကပေါ့လေဒီလုံခဲ့တဲ့၅နှစ်မှာဟလာဖြစ်ခဲ့တဲ့အာနေချက်တွေလိုအပ်ချက်တွေကိုတော့ပြန်တုံးတက်ပြီးတော့ပေါ်ပြီးတော့အားကောင်းတဲ့အစိုးရတရားဖြစ်အောင်တော့ဖွဲ့စည်းနိုင်မှုအရေးကြီးတယ်လို့မြင်တယ်။တော့အဲ့ဒီလိုဖွဲ့စည်းနိုင်မှုကိုလည်းအဲစဉ်းစားတာတွေပြင်ဆင်တာတွေလုပ်နေလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲဟလာဟိုခုနကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံနဲ့ပေါ့လေဖွဲ့စည်းဖို့အတွက်ကိုဟလာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ဆိုတဲ့ခြေလှမ်းကိုစလာတာတွေ့ရတယ်ဆိုတော့လည်းအဲ့ဒီခြေလှမ်းအစမှာဟလာအခက်အခဲတွေအစိန်ခေါ်မှုတွေအဲတွေ့ရတာရှိတယ်အဲသို့တော်လည်းဒီခက်အခဲတွေစိန်ခေါ်မှုတွေကိုလည်းပဲဟလာနိုင်ငံရေးရနော်အများဆုံးအကြီးတိုင်းဆွေးနွေးပြီးတော့နော်ဟိုထောက်ပေါက်ရှာနိုင်လိမ့်မယ်နော်ပြီးတော့ဒန်းစားရှာနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်အဲဒါပေမဲ့အခုလာမယ်ပေါ့လေဒီ၅နှစ်တာကာလဟာနော်လွန်ခဲ့တဲ့၅နှစ်တာကာလထက်နော်ပိုပြီးတော့အစိန်ခေါ်မှုတွေများမယ်လို့ကျွန်တော်အနေနဲ့မြင်တယ်အထူးသဖြင့်ကတော့ကျွန်တော်တို့ကိုဗစ်ကပ်ရောဂါဘေးနဲ့ဟလာကိုဗစ်ကပ်ရောဂါဘေးအတွင်းနောက်ကိုဗစ်ကပ်ရောဂါအလွန်အဲတိုက်ပြီးပြန်လည်ထူထောင်ရေးကိစ္စအဲ့ဒီကိစ္စတွေဟာအင်မတန်အကြီးမားတဲ့စိန်ခေါ်မှုကြီးတွေဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်
ဟုတ
်ကဲ့ကျားဥတ္တမမှာကျွန်တော်ဆွေးနွေးပြပါလိမ့်ပါမယ်။ဟုတ်ဟိုကျွန်တော်လူအနေနဲ့တော့သိပြီးတော့ထူးထူးခြားခြားကြောင်းတာမျိုးရှိဒီမှာရှိတယ်။တချို့တော့ကြောင်းတာရှိတယ်လို့ထင်တယ်။အလုံးအနေနဲ့ကတော့ပြီးခဲ့တဲ့တက်တန်းတုန်းကလုပ်ခဲ့တာလေးဆက်ပြီးတော့ပဲမဲသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီထဲမှာပြုပြင်ကြောင်းလဲရေးတချို့အဲဖြစ်ကောင်းပုံပြီးအရှိန်ဟုံကောင်းကောင်းနဲ့လုပ်ချင်လုပ်နိုင်တယ်။ဘာကြောင့်လဲဆိုတော့ပထမတက်တန်းမှာကတော့တည်ငြိမ်ရေးနဲ့အပြောင်းလဲမှာတည်ငြိမ်ရေးကိုစောင့်ပေးခဲ့ရတယ်လို့ကျွန်တော်ဒီလိုပဲနားလည်တယ်။သဗ္ဗယဝိညာဉ်လည်းအဲ့ဒီလိုသူတက်လာကားစားမှာမိန်ကုံးမှာဒါလေးကိုအထူးပြုပြီးပြောခဲ့မှုတယ်။ဆိုတော့တည်ငြိမ်ရေးကိုတစုံတရာသိပြီးနောက်ပြီးတော့ရှိသွားပြီးနောက်ပြီးတော့ကျွန်တော်တို့ဘယ်လိုကေစီနဲ့ဆက်ဆံရေးဘယ်လိုကေစီစနစ်တွေကိုတည်ယူရတဲ့ကာလတစ်ခုကိုဖြတ်တန်းရတယ်။ဒါလေးလည်းကျွန်တော်တို့ဖြစ်သွားပြီ။ဆိုတဲ့အခါကျအပြောင်းလဲတွေကိုဘယ်လိုလုပ်မလဲအပြောင်းလဲတွေကိုလုပ်တဲ့အခါမှာလေလူတွေမျော်လင့်တယ်လို့အများကြီးတော်လဲ radical ပေါ့နော်အခုသစ်ချိုးပြောင်းတာမျိုးထက်ဘျူရိုကရေစီကိုအခြေခံတဲ့အပြောင်းလဲတွေပဲဖြစ်မှုများတယ်အတိတ်ပဲကတော့ဘျူရိုကရေစီကိုအခြေခံတဲ့အပြောင်းလဲတွေဟာများတော့ဖြစ်နေပြတတ်တယ်ပေါ့နော်ဆိုတော့တော့အပြောင်းလဲဖြစ်မယ်အထူးသဖြင့်တိတာထင်ရှားတဲ့အပြောင်းလဲကတော့ MSTP မှာပါတယ်ကျွန်တော်တို့မဟာဗျူဟာတွေပန်းနိုင်တွေကိုအကောင့်တွေပေါ်လာဖြစ်လိမ့်မယ်လို့ထင်တယ်။အဲ့ဒီလိုအကောင့်တွေပေါ်တဲ့နေရာမှာနိုင်ငံတကာမှာလုပ်လို့ရှိတဲ့စီမံချက်တွေစီမံခန့်ခွဲပုံမျိုးနဲ့လုပ်လိမ့်မယ်လို့ယူဆတယ်။ဒါဘျူရိုကရေစီကိုကျွန်တော်တို့ပြီးခဲ့တဲ့တက်တန်းမှာနှစ်နှစ်တာအချိန်ဒါလှုပ်ဆောင်မှုအတွက်ပေးထားခဲ့တယ်။အဲ့တော့ရှေ့လျှောက်မှာတော့ဒီဟာကိုစပြီးတော့ပြန်ပြီးလုပ်မယ်လို့ကျွန်တော်ဒီလိုနားလဲတယ်ပေါ့နော်။ဒါကျွန်တော်သိရမယ့်သတင်းပေါ်မှာချိန်ခံပြီးပြောရရင်
ဟုတ်ကဲ့ဟုတ်ကဲ
့။ညဉ့်ကြိုင်ကိစ္စအချိန်ဟုံတိုးလာနိုင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်ကဲ့ပါဆရာကြီး။ကျွန်တော်တို့ဒီဒုတိယမင်းကုန်းလေးတစ်ခုနေတင်လာတာဒုတိယမင်းကုန်းကကျွန်တော်တို့ဒီခုနဆရာတို့ဒီဆွနေသွားတာကတော့ကျွန်တော်တို့ဒီမူဝါဒပိုင်းဆိုင်ရာတွေဒီလုံဆောင်80လုံဆောင်နိုင်ခြင်းရှိတဲ့ကိစ္စတွေကိုကိစ္စရဲ့တွေကိုအချိန်ဟန်ဆွနေတာတွေ့ရတယ်ပေါ့။ကျွန်တော်ဒီဘက်မှာကျွန်တော်တို့ဒီချုပ်တဲစိတ်ဝင်စားကြတာကကျွန်တော်တို့ဒီလူစစ်မူတစ်ဖြစ်နိုင်တာဆိုတဲ့အခြေအနေကိုစဉ်းစားကြတာရှိပါတယ်။ဟိုသူမျှော်တိကြတာရှိပါတယ်။ကျွန်တော်ဒီနေရာမှာလည်းကျွန်တော်နည်းနည်းလေးပြင်နေတင်တာကဆိုတော့နိုင်ငံပူဆောင်မှုဘိုင်းပေါ့ဆိုနိုင်ငံတော်သမရလိုနေရာဘုနောက်ကလည်းလွတ်တော်ဥပဒေတွေနေရာမျိုးပေါ့ဆိုတော့ဒီလိုနေရာမျိုးတွေမှာပေါ့ဒီလိုနိုင်ငံပူဆောင်မှုဘိုင်းမှာပေါ့ကျွန်တော်ပါဝါပလေယာတက်ပဲခေါ်မလားဒီနိုင်ငံရေးပူဆောင်မှုခံကဏ္ဍမှာပါဝင်လာမယ်ပူဆောင်မှုတက်တွေပေါ့ရှိလာနိုင်ကြရှိလာလို့ဆရာတို့ဒီပေါ်မှာဘယ်လိုရှိနေလားရှိတယ်ဆိုတော့ဒါတော့ရန်ကုန်ဒီပေါ်မှာဘယ်လိုများရှိနေလားရှိတယ်အ
ဲကျွန်တော်မြင်တော့ဒီအစိုးရဘိုင်းပေါ့လေဒီလူပုဂ္ဂိုလ်ဘိုင်းမှာလေဟိုအကြောင်းလဲနေရှိနေတယ်လို့မြင်တယ်နော်နောက်ပြီးတော့ဒီလွတ်တော်ရဲ့ဒီအချင်းကျဲပိုင်းမှာလည်းပဲအပြောင်းလဲတွေရှိနေတယ်လို့မြင်တယ်။အဲသို့တော်လည်းပဲဟလာဒီအစိုးရအဖွဲ့ထဲမှာနော်ဟိုတုံးဘက်လောက်ကတော့မူလလူပေါင်းတွေအဖြစ်ဖို့အလားလာများတယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဲနောက်လွတ်တော်ပိုင်းကအဲလာမယ့်၅နှစ်မှာအရေးကြီးတာကတော့ဒီပြည်တော်စုမှာရောတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရောဒီအစိုးရကိုနော်ကိုထိန်းချောင်းနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့မြင်တယ်။နော်အစိုးရကိုအပြန်အလှန်ထိန်းချောင်းနိုင်ဖို့ပေါ့လေ။အဲဒါအင်မတန်မှအရေးကြီးတယ်လို့မြင်တယ်။နောက်အစိုးရအနေနဲ့လည်းပဲဒါမဲ့၅နှစ်မှာအလေးထားတင်တာကကျွန်တော်တို့ဘိုလ်ချုပ်ကင်မှုရှော့ချဖို့ပေါ့လေ။နော်ဘိုလ်ချုပ်ကင်မှုလွန်ကဲနေတဲ့ကိစ္စတွေကိုနော်စနစ်တကျရှော့ချဖို့နောက်ပြီးတော့ပြည်ပြင်ကြောင်းလဲသိတဲ့နေရာတွေကိုနော်အချိန်နဲ့တပြေးညီပေါ့လေ။ဒါပြည်ပြင်ကြောင်းလဲရေးကိုပေါ်ဆောင်နိုင်ဖို့အလိုအပ်လိမ့်မယ်လို့မြင်တယ်။အထက်ကလူပုဂ္ဂိုလ်အရဟလာဘလို့ပဲအစ်စ်တွေဝင်လာလာဘလို့အပြောင်းလဲဖြစ်ဖြစ်နော်အစိုးရရဲ့မူဝါဒဘိုင်းမှာနော်မူလငကိုရှိရေးစဲပုံစံဟလာနင်းလာမူဝါဒတွေအတိုင်းတွားနေမယ်ဆိုရင်တော့နော်လာမယ့်၅နှစ်ဟာအလွန်ခဲ့တဲ့၅နှစ်နဲ့တိတ်မထူးခြားတဲ့ပုံလေနော်ဟိုပုံစံကွက်ထဲမှာပဲရှိနေလိမ့်မယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျောင်းဥတ္တမနာဒီဘက်မှာဘယ်လိုမြင်လဲဒီဒူဘိုင်းဒီနိုင်ငံဥဆောင်မှုဘိုင်းဆိုင်ရာဆိုင်ကတာတွေမှာဘာတွေကြောင်းလဲမြင်ရနိုင်လို့ပြင်တာသာလာလို့ရှိတယ
်ဟိုအသွေးသလားနဲ့အနှစ်သာရပေါ့အနှစ်သာရကတော့ဒေါအောင်ဆန်းစုကြည်ဥဆောင်တာဖြစ်တဲ့ကြောင့်ဘာမှကြောင်းလဲမရှိကြောင်းလဲစရာမရှိဘူးပေါ့နော်အသွေးသလားအဖြစ်တော့တပ္ပရာနေရာမှာကြောင်းလဲရှိကောင်းလဲရှိနိုင်တယ်ဒါပေမဲ့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေအခက်တည်းရှိတယ်ဥမာ59စာလုံးရှိနေတဲ့အတွေ့အကြုံမို့လို့နော်ဒီနေရာလေးကိုလူဟိုလူလူလေဒီကစားမယ်ဆိုလို့ရှိရင်တော့အကန့်အသတ်တချို့ရှိနေနိုင်တယ်လို့ကျွန်တော်ထင်တယ်။နော်ဒါကြောင့်မို့ဟိုတိတ်ကြီးတော့အကြောင်းလဲတွေတိတ်ကြီးရှိနိုင်မယ်လို့တော့ကျွန်တော်တိတ်ပြီးတော့မထင်ဘူး။နော်အဲ့တော့ဟိုဘာကြောင့်လဲဆိုတော့ဒီနေရာနိုင်ငံရေးနေရာဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးချယ်ရတာလဲ
เนาะจังหวะที่อันนี้ก็ก้าวต่อไปโหจิไล่โหลชิเนี่ยเนี่ยได้ดูดิเนี่ยเปล่ามั้ยဆိုလို့ရှိရင်တိတ်ပြီးလို့ရှိပြီလို့ချက်ပါတယ်เนาะအဲဒုတိယကတော့ခုနတူတပြည့်တိတာတိုင်းတာတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့အပြောင်းလဲပေါ်မှာအခြေခံပြီးတော့မိမိအပြောင်းလဲကိုသွားမယ်ဆိုရင်အပြောင်းလဲကိုဥဆောင်နိုင်တဲ့လူတွေကိုဝင်ကြီးဖက်မှာခန့်ပြီးဆိုရင်တော့ရွေးချယ်ဖို့လိုလာလိမ့်မယ်เนาะအဲ
3မှာပြောထားတယ်20 20လောလုံဆောင်ပွဲရာစီမံချက်10ခုရှိတယ်နော်ဖက်ဒရယ်စနစ်ကိုသွားတာဖက်ဒရယ်စနစ်ကိုသွားတာကစပြီးတော့နောက်ဆုံးအုပ်ချုပ်မှုပြည်ရေးကြောင်းလေးပါနေရာကိစ္စတွေပါဝင်ပေါ့နော်ဆိုတော့ဒါတွေကိုပြည်ရေးကြောင်းလေးသဘောရလက်ရှိစနစ်တိုင်းမဟုတ်ဖက်ဒရယ်စနစ်ကိုမျှော်ကြည့်နိုင်တဲ့လူတွေလိုအပ်လိမ့်မယ်အ ਨੇ ဆုံးအဲ့ဒီနယ်ပယ်တွေကိုကင်ကြားမဲ့လူရှိအောင်အဲ့ဒီလူတွေကအဲ့လိုမျှော်ကြည့်နိုင်တဲ့လူနဲ့ရွေးချယ်လို့ရှိလို့လိမ့်မယ်လို့တော့ထင်တယ်။အဲ့ဒီတောင်းကနေများကြီးခဲ့တယ်ဆိုလို့ရှိရင်တော့အထူးသဖြင့်ဒုဝန်ကြီးနေရာတွေနဲ့ဝန်ကြီးနေရာတွေပေါ့နော်။ဒုဝန်ကြီးနေရာတွေကပုံပြီးတော့ပြင်မယ်လို့ကျွန်တော်ထင်တယ်။ဝန်ကြီးနေရာတွေကတော့ရင်းအတွေ့အကြုံရှိပြီးသားလူတွေနဲ့ပဲသွားကောင်းသွားနိုင်တယ်။ဆိုတော့ဒုဝန်ကြီးနေရာတွေကိုပြင်သွားနိုင်တယ်လို့ထင်တယ်။အဲ့တော့စဉ်းစားစရာတွေရှိတယ်။ဥမာအားဖြင့်အဲကျွန်တော်တို့ federal ကိုသွားမယ်လို့ပြောနေပြီတဲ့ခါမှာတိုင်းသားတွေနဲ့စလုံးညီညီရဲ့ကိစ္စရှိတယ်အဲ့ဒီခါမှာတိုင်းသားတွေရဲ့အမြင်တွေကိုနားကြားနိုင်တဲ့လူတွေဖြစ်ဖို့လည်းလိုတယ်ဥပမာအားဖြင့်ဆိုရင်ဆိုပါတော့ကျိုင်းတုံအရှိမကျိုင်းတုံဟိုတယ်ကြီးအတွက်တက်တန်းတိုးလိုက်တယ်လို့ကျွန်တော်တို့သိရတယ်ဒါကရှမ်းပြည်သူတွေအင်မတန်တန်ဖိုးထားတဲ့နေရာရှမ်းဟော်ကြီးကိုစစ်ဆေးရတာဖြတ်ခဲ့တယ်ဒီနေရာကြီးကိုရှမ်းပြည်သူတွေကအထိမ့်မှဖြစ်တယ်သူတို့တိုင်းသားထိမ့်မှဖြစ်လိုချင်နေတယ်ဒါမျိုးကိုနိုင်ငံရေးရမြင်နိုင်ပြီးတော့တိုင်းသားစီးလုံးညီညွတ်တောင်းကလည်းကြည်နိုင်တယ် Federal တခြားအေးတောင်းကလည်းကြည်နိုင်တဲ့ဝင်ကြီးမျိုးလိုအပ်တယ်အရင်တော့စာချုပ်ချုပ်တဲ့ကြောင့်တက်တန်းပြေးလိုက်ပါပဲဆိုတဲ့ဝင်ကြီးမျိုးမဟုတ်လားဒါမျိုးလိုလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ဒီတတိယမေးခွန်းပေါ့တတိယမေးခွန်းကတော့ကြာခုဆွေးနွေးရတာဆက်ဆက်လို့ပေါ့နော်ဆိုတော့လက်ရှိချိန်မှာလည်းဒီမြို့သားဒီကျောက်ပါတီအနေနဲ့ကဒီတိုင်းရင်းသားတွေနဲ့ပြည်သူဆွေးနွေးဖို့လုပ်ဆောင်ပါတယ်ကြည့်တစ်ခါမှလည်းဒီဘုံပါရင်းနဲ့ပြည်သူဟိုတက်သွားရလဲရှိတယ်ပေါ့ဆိုတော့လာမယ့်ဒီဆွေးရအစ်စ်မှာဒီမတူဆွေးစားတဲ့တိုင်းရင်းသားအင်အားစုတွေရဲ့အခိုင်အမာကဟောဘယ်လောက်ထိရှိလာနိုင်လဲဆိုတော့ဒါဒီပုံမှာလည်းဆွေးနွေးပြည်သူချင်ပါတယ်ဆိုတော့ဒေါက်တာရေမျိုးသိဒီပုံမှာဘာများဆွေးနွေးချင်တာရှိမလဲတိုင်းရင်းသားရဲ့အခိုင်အမာပတ်သက်ပြီးတော့
အဲ့တော့ဒါနဲ့ဆွေးရအစ်စ်မှာကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့အခိုင်အမာဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားနေတယ်ဟလာဆိုတာကိုနော်ဟိုဆာရွက်ပေါ်မှာနော်စကလုံးတက်တက်နဲ့အဲဖော်ပြလို့မရဘူးကျွန်တော်တို့နော်ဒါနဲ့ငါးနှစ်မှာဖော်ဆောင်မဲ့နော်လုပ်ငန်းစဉ်တွေဟာဒီဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်တဲ့နော်ခြေလှမ်းတွေဖြစ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကတစ်ချက်ပေါ့လေအဲဘာရေးကြည့်ပြန်တယ်လဲဆိုတော့ကျွန်တော်တို့တော့ဒီဝင်ကြီးအဖွဲ့ဝင်တွေတော့ဝင်ကြီးတွေတော့ဒုတိယဝင်ကြီးတွေကိုတော့တာဝန်နဲ့လုပ်ပိုင်ခွင့်တော့ညီညီညံ့ညံ့ပေးထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အာကျွန်တော်တို့နိုင်ငံပြည်ရတဲ့အကြောင်းလေးမှာဟလာ1962ခုနှစ်နောက်ပိုင်းမှာဒီဝင်ကြီးအဖွဲ့ဝင်တွေဝင်ကြီးတွေဟာတာဝန်နဲ့လုပ်ပိုင်ခွင့်အဲတန်းတူမရကြဘူး။အဝင်ကြီးဆိုတဲ့တာဝန်ပဲရှိတယ်ဒါပေမဲ့လုပ်ပိုင်ခွင့်မရှိဘူး။အလုပ်ပိုင်ခွင့်ကိုအဘဟုကနေပဲအပေါ်ကနေပဲထိန်းချုပ်ထားတယ်။နောက်အစင်းစင်းလာကျော်နီစနစ်ဘျူရိုကရေစီစနစ်ရဲ့တော့ဟိုကြားကံမှုတွေနဲ့သွားခဲ့တာဖြစ်တဲ့အခါကျတော့အလာမဲ့ငါးနှစ်မှာเนาะအာကျွန်တော်တို့အစိုးရအဖွဲ့ဝင်တွေကိုတာဝန်ပေးတယ်လို့เนาะတူညီတဲ့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီတော့အဲ့ဒီလိုဖြစ်မှသာလျင်ဟလာကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဟလာအစိုးရအဖွဲ့တွေမှာအာပူးပေါင်းပြီးတော့အစိုးရအဖွဲ့စည်းတာမျိုးကိုစဉ်းစားတဲ့အခါမှာเนาะတိုင်းရင်းသားပါတီတွေကလည်းအလုံးပိုင်ခွင့်မှာရှိမဲ့เนาะတာဝန်တက်တာမဟုတ်ဘဲနဲ့လုံးပိုင်ခွင့်မှာရှိမဲ့ဝင်ကြီးမျိုးဖြစ်ဖို့ကိုပို့ပြီးတော့လိုလားနိုင်မယ်လို့မြင်တယ်အဲ့တော့လုံးနေတဲ့၅နှစ်အတွင်းမှာရှိလိုက်လို့ရှိရင်တော့ဟုတ်လားအာတာဝန်နဲ့လုံးပိုင်ခွင့်ဟာမကွဲပြားဘူးเนาะတာဝန်နဲ့လုံးပိုင်ခွင့်ဟာဒန်းတူရည်တူမကြဘူးနောက်ပြီးတော့ကျွန်တော်တို့ခင်စကားနဲ့ပြောရင်အစိုးရအဖွဲ့ထဲမှာเนาะအစင်းအစင်းဘော်လီဘောပုတ်နေတဲ့ပုံစံနဲ့တွေ့နေရတဲ့အခါကျတော့အဒီချင်းတွေကိုပြည်ပြင်းကြောင်းလဲနိုင်ဖို့လိုအပ်တယ်အဲ့ဒီလိုပြည်ပြင်းကြောင်းလဲနိုင်မှလည်းပဲเนาะဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့เนาะအစိုးရဖွဲ့စည်းရေးပဲဖြစ်ဖြစ်ဟလာလွှတ်တော်တွေကနေတစ်ဆင့်အစိုးရကိုထိန်းချုပ်ရေးကိုပဲဖြစ်ဖြစ်ပေါ်ဆောင်တဲ့နေရာမှာ အပေါ်ပြီးတော့လုံးဖြစ်နိုင်လိမ့်မယ်လို့မြင်ပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့။တယောက်တစ်ပေါင်နဲ့ဒီပေါ်မှာဆင်းနေပြပါဦးခင
်ဗျ။ဟိုရေဘူးကအဖြစ်တော့ခုနခင်ဗျားပြောတဲ့မတူပွဲပြားတာကကျွန်တော်တို့ရဲ့ပကတိကျွန်တော်ချုပ်မရတဲ့ကိစ္စပေါ့။နော်အဲ့ဒီမတူပွဲပြားဥပေါ်မှာတစ်ခုတည်းလို့ယူဆပြီးတော့အဲ့ဒီတစ်ခုတည်းကိုလိုက်နာအောင်နော်ကျွန်တော်ပုံစံမျိုးစုံနဲ့လုပ်ခဲ့တဲ့အတွေ့အကြုံမလို့ပဋိပက္ခတွေဖြစ်ခဲ့ရတာ။အဲ့တော့ဥဆောင်ထားတဲ့လူတွေနဲ့အမျိုးသားပြန်လဲတင့်မြတ်ရေးအခုမူဝါဒဖြစ်နေပြီ။အမျိုးသားပြန်လဲတင့်မြတ်ရေးရဲ့နိုင်ငံရေးသဘောကဘာလဲဆိုတာလေးကိုဖွင့်ဆိုဖို့တော့ကိုယ်လေး။ခင်ဗျားခုနပြောခဲ့သလိုပဲမတူကွဲပြားတဲ့လူမျိုးတွေရှိတယ်။အုပ်စုတွေရှိတယ်ဆိုလို့ရှိရင်မတူကွဲပြားတဲ့လူမျိုးအုပ်စုတွေမှာမတူကွဲပြားတဲ့တန်မိုးထားမှုတွေရည်ချေမှုတွေဓလိ့ထုံးစံတွေသမိုင်းကိုအတိတ်ပဲကောက်ယူပုံတွေဘဝကိုအတိတ်ပဲကောက်ယူပုံတွေတယောက်နဲ့တယောက်မဖြစ်သူတို့မှာသင်္ကေတတွေရှိတယ်ဥမာအဖြစ်ခေါင်းဆောင်မှုရဲ့သင်္ကေတဆိုလို့ရှိရင်ဘုကျော်အောင်ဆန်းနဲ့စောဘဦးကြီးဆိုပါတော့ကရင်ကကိုတမီးကကျွန်တော်တို့ရုပ်ထုတွေပါတယ်ကျွန်တော်တို့မီဒီယာပေါ်မှာတွေ့လာတယ်နော်ဒါကကျွန်တော်တို့ကဟုတ်တယ်မဟုတ်တယ်လို့အငင်းပွားနေတာတဲ့အတူတန်မိုးထားမှုတွေကိုရှင်းပြပြီးတော့လက်ခံနိုင်တယ်ဟာဘုကျော်အောင်ဆန်းရုပ်ထုကိုလည်းပြင်းနေတာလက်ခံနိုင်ရမယ်။စောဘဦးကြီးရုပ်ထုကိုလည်းဗမာတွေကလက်ခံနိုင်ရတာ။ဒါကမျိုးသားပြန်လဲတင့်မြတ်ရေးရဲ့နိုင်ငံရေးဆိုတာအဲ့ဒီသဘောတော်ပေါ့။မတူကွဲပြားတာကိုကိုယ်နဲ့မတူတော့ညာလဲ။ငါဟာမှအမှန်ဆိုတဲ့အဟာမို့ဖဲနဲ့တစ်ဖက်ကဟာကိုလည်းလက်ခံနိုင်တဲ့ဟာအဲ့ဒီအတွေ့ဂျားလန်တစ်ခုဘယ်လိုဖော်ပြကြမလဲဆိုတဲ့ဟာမျိုးရှာနိုင်တဲ့ဟာဖြစ်ဖို့လိုနေတယ်ထင်တယ်။အဲ့ဒီနိုင်ငံရေးကိုအတိတ်ပဲဖွင့်ဆိုဖို့နိုင်ငံရေးကိုနားလဲဖို့မခွဲပြားလို့ရှိရင်နော်အဟောင်းထဲကိုပြန်ဝင်သွားနိုင်တယ်စစ်အစိုးရလုပ်တယ်လို့တွေပဲပြန်လုံးပြီးလိမ့်မယ်ဘာကြောင့်လဲဘျူရိုကရေစီကအရင်လုံးကလုပ်တာတွေနဲ့အသားကျနေတဲ့ဘျူရိုကရေစီဖြစ်တယ်ဒါကြောင့်မို့အရင်တိုင်းပြန်ဖြစ်သွားနိုင်တယ်ဒီမိုကရေစီခေါင်းဆောင်တွေကလည်းအာဏာရှင်တွေကဲလုတ်ခဲ့တဲ့ညကိုလုံရင်းနဲ့အာဏာရှင်တွေကဲတို့ပြုတ်မှုတဲ့လမ်းကြောင်းကြီးတွေကိုပြန်ပြီးရောက်သွားနိုင်တယ်ဆိုတဲ့အန္တရာယ်ရှိနေပါတယ်เนาะဒါကြောင့်မို့ချုပ်ရရင်တော့အမျိုးသားပြန်လဲတင့်မြတ်ရေးဆိုတဲ့နိုင်ငံရေးကပါလေပြည်သူတွေကလည်းရှင်းဖို့လိုတယ်ခေါင်းဆောင်တွေကစပြီးရှင်းဖို့လိုတယ်ပြည်သူတွေကရှင်းဖို့လိုတယ်အကောင့်ထဲပေါ်နေတဲ့ဘျူရိုကရေစီကလည်းရှင်းဖို့လိုနေမှာလို့ကျွန်တော်ထင်တယ်ဟု
တ်ကဲ့ဟုတ်ကဲ့ဗျာဆိုတော့ကျွန်တော်ချိန်နဲ့3မိနစ်လောက်ကျန်ပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးတစ်ခုကျွန်တော်မေးတင်ပါတယ်ဆိုတော့ဒီမေးခွန်းကတော့ကျွန်တော်ဒီဆွေရောက်ဖွဲ့စည်းရေးနိုင်ငံဆွေရောက်ဖြစ်လို့ပြောတဲ့အခါမှာဆိုတော့တစ်ခါမှစဉ်းစားတော့တက်မလို့ရဲ့အင်္ဂါပါပေါ့ဆိုတော့တက်မလို့ကဒီဆွေရောက်ပါလေဒီဝင်ကြီးဌာန3မိနစ်လောက်ကိုဒီကံပိုင်းအိုင်ရဲ့ခြေထောက်မှာရှိတဲ့ခါကြတော့ဒီတက်မတော်ကရောဒီဆိုရတဲ့ဖွဲ့စည်းရေးမှာဘယ်လိုမျိုးဒီကြောင်းလေးတွေလုံနိုင်နေရှိတယ်ဆိုဆိုရနဲ့ပူပူပြေပြေရေးကိုလွှတ်ဆောင်နိုင်နေရှိတယ်ဒါမှမဟုတ်ရှင်ပို့ပြီးတော့မှဒီဆိုရရဲ့လုပ်ငန်းရှင်တွေပို့ပြီးတော့မှဒီတင်းတင်းမမရှိနိုင်တဲ့သူတွေကိုရောထားနိုင်နေရှိတယ်ဟုတ်ဒီပုံမှာလည်းကြောက်အမြင့်ချုပ်လေးဆွေးနွေးပြပါဦးဟိုဆရာဒေါက်တာရန်ကိုသိမဲ့ဆက်ဆွေးနွေးပြပါအောင်ခင်ဗျအ
ဲကျွန်တော်အရင်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီပြုပြင်ကြောင်းလေးကိုပေါ်ဆောင်တဲ့နေရာမှာကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေပေါ့တော့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာတော့ရှုံးချင်မှုတိဆောက်ရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အဲတကယ်တမ်းပြောမယ်ဆိုရင်ဟဲ့လားအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေဟာတော့ကိုင်းချုံမီကျွန်းကိုင်းမီပေါ့လေအပြန်အလှန်ဒီအမိသဟဲပြုတ်နေရတဲ့အနေအထားမျိုးရှိတယ်ဆိုတာအထင်ရှားပါတယ်။အဲဒီအခါကျတော့အစိုးရဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟဲ့လားဒါမဲ့လွှတ်တော်တပ်တန်းအတွင်းမှာအရင်ဆိုင်ရမယ်ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်တဲအငြိမ်းချမ်းရေးအချက်တဲပြုပြင်ပြောင်းလဲရေးအချက်တဲတွေမှာပဲဖြစ်ဖြစ်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေချာရုံချင်မှုတည်ဆောက်နိုင်ဖို့ပူးပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးကိုလည်းပဲလာမယ့်ကာလမှာအနည်းနဲ့အမြန်ဖော်ဆောင်နိုင်လာဖို့ညွှန်လင့်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုဆက်ဒီမှာတော့ချက်တော့နောက်ဆုံးလေးဆုံးသက်တင်ပြပါခင်ဗျာ
အခြေဘူးအဖြစ်တော့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့နော်။နံပါတ်၁လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတက်မတော်ကဒါကယာကြီးသဘောဆောင်တဲ့ဟာလို့ပဲနားလည်ထားဖို့။အဲ့တော့အဲ့လိုလည်းနားလည်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲညဉ့်ညဉ့်ပြည်သူဆွေးနွေးပွဲတွေမှာနော်သဘောတူညီချက်ရလို့ရှိရင်ဒါဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာတက်မတော်ကလည်းလက်ခံပြီးသားပါ။အဲ့တော့အစိုးရအပိုင်းရှိရလွတ်တော်အပိုင်းရှိနှစ်ခုပေါ့နော်။ကျွန်တော်အုပ်ချုပ်ရေးမှာဆိုရင်အဲ့တော့အစိုးရအပိုင်းကတော့ဒုသမရရဲ့ခုနဝင်းကြီးသုံးယောက်ရှိတယ်။အဲ့တော့သူတို့ဒီဆက်ပြီးတော့ပူပေါင်းဆောင်ရွက်သွားကြနိုင်မယ်လို့ထင်တယ်။နောက်လွတ်တော်အနေနဲ့ကတော့တပ်မတော်ကနိုင်ငံရေးပါတီတရက်လို့မလုပ်ဖဲနဲ့ဂျားနေဖို့ဂျားနေတဲ့အနေအထားကိုစဉ်းစားဖို့လိုအပ်တယ်။
ချို့ကနိုင်ငံရေးကိစ္စတွေထဲမှာဝင်မပါဘူးကြီးကြီးမားမားလိုရလိမ့်မယ်လို့ထင်တယ်။အတိုက်ခံအဖြစ်အားနည်းနေတယ်ဆိုဟုတ်တယ်ဒါပေမဲ့အတိုက်ခံအားနည်းနေတဲ့အတွက်ကြောင့်မလို့အတိုက်ခံ site ကနေမှာသွားပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတပ်မတော်အနေနဲ့တမိုင်းမှာကျွန်တော်တို့လွဲချော်ခဲ့တယ်ပေါ့ဗျာ။ဘိုလဲရကိုချုပ်ပြီးကလေးကလွဲချော်ခဲ့တဲ့လွဲချော်မှုကြီးတဲ့ကလည်းမထွက်နိုင်ဘူးလို့ဖြစ်သွားလိမ့်မယ်။အဲ့တော့ကျွန်တော်ကတော့ရှင်းရှင်းလေးပဲတပ်မတော်နိုင်ငံရေးမလုပ်သိချင်ဘူးနော်။အဲ့တော့တပ်မတော်ရဲ့အချုပ်အခြာအာဏာတည်ပြဲရေးဒုတော်ဝင်အရေးသုံးပါနိုင်ငံရေးကျင်းစွာဖြင့်ဘာလဲဆိုတာကိုရှင်းရှင်းလင်းလင်းအတိတ်ပဲဖွင့်ဖို့လိုတယ်။အဲ့ဒီအတွက်လည်းပြည်သူတွေကရင်းခုန်ဖို့လိုတယ်ခင်ဗျားတို့မီဒီယာတွေကလည်းမေးဖို့လိုတယ်။ဒါကဘာအတိတ်ပဲဆောက်တယ်လေပြည်သူတွေရဲ့အသက်ဒီဒုတော်ဝင်ရေးသုံးပါပေါ့ပါနိုင်ငံရေးမပါတော့ဘယ်ဟာနိုင်ငံရေးလဲဘယ်ဟာနိုင်ငံရေးမဟုတ်ဘူးလေရှင်းအောင်လို့ဒါမီဒီယာတွေကဆွေးနွေးပွဲတွေလုပ်ဖို့လုပ်တယ်အခုတတိမဆွေးနွေးသေးဘူးလို့ကျွန်တော်ထင်တယ်ဟုတ
်ကဲ့ဟုတ်ကဲ့ပြဆိုတော့ကျွန်တော်တို့ဒီအချိန်နဲ့ပြပါတော့ဆွေးနွေးပွဲကိုဒီမှာရပ်ပါတယ်အခုပါဝင်ဆွေးနွေးပေးကြရတဲ့ဆရာသမောင်ကဆရာဒေါက်တာရေမျိုးသိန်းကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာကျွန်တော်တို့ Channel အပ်တီမီဒီယာကလည်းပြင်ဆက်နေတဲ့မြမောင်ကြီးရဆွေးနွေးခန်းအစီအစဉ်ကိုတော့ဒီ OS နေ냐ရုပ်သံအစီအစဉ်နဲ့ Radio အစီအစဉ်တွေမှာနှစ်ပတ်ကိုတစ်ချိန်ထုတ်လင်းပြင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ Channel အပ်တီရဲ့ Facebook စာမျက်နှာတွေမှာလည်းဆောင်းမြောသိရှိနိုင်ပါတယ်အားလုံးပဲကျေးဇူးချမ်းမြေ့ကြပါစေခင်ဗျာ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ American Hotel ကိုဗိုလ်ဖူးနေကဝင်ရောက်ဆင်းရဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်လုပ်နေရမှာအခုချိန်ထိဗဟုအစိုးရရှင်းနေပြီတရားဆွဲဆိုထားသူတရားစင်ကျော်ရှိတဲ့ထဲမှာသမ္မတဒေါနယ်ထရမ့်ကိုထောက်ခံသူပြည်နယ်အမတ်တဦးနဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ရုံးခန်းမှာထိုင်ပြီးဓာတ်ပုံရိုက်ခဲ့သူအာကန်ဆပ်ပြည်နယ်သားတဦးလည်းပါဝင်ကြောင်းဗဟုအစိုးရရရှိတွေကပြောပါတယ်သူတို့နှစ်ဦးပါဝင်အခုချိန်ထိဝါရှင်တန် DC ဗဟုတရားရုံးကတရားဆွဲဆိုထားသူ73ဦးရှိပါပြီဝါရှင်တန် DC အထက်တရားရုံးကတရားဆွဲဆိုထားသူကအယောက်40ရှိပြီးအများစုကတရားမဝင်ရောက်မှုနဲ့ညမထွက်ရဥပဒေချိုးဖောက်မှုတွေအတွက်တရားစွဲခံကြရတာပါလွတ်တော်ရင်ဝင်ရောက်စီးနှင်းမှုတက်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလှုပ်ဆောင်နေစေဖြစ်ကြောင်း FBI အကြီးအကဲကပြောပါတယ်စပိန်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပောင်းနဲ့နိုင်ငံတလွားလမ်းမာတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်နေနေသူတွေကိုစစ်တပ်ကဦးဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်ကယ်ဆယ်ကူညီရေးတွေကကားနဲ့ပိတ်နေတဲ့သူ1500လောက်ကိုကဲထုတ်ပေးနိုင်ကြတာပါစပိန်တောင်ပိုင်းမှာကာရစီရေနှစ်မြောက်ရွာကနေ2ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့တဦးအေးအေးကြောင့်သေဆုံးခဲ့ရပါတယ်ဒီကဲဝင်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနည်း50အတွင်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားချဖို့ပြည်သူတွေကိုပန်ချခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းတိုင်ခံမှုနည်းနိုင်တဲ့အနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခါသူ 33,000 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူပေါင်းက 2,826 ယောက်ရှိနေပြီဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်ဟာလာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံကိုနှဲကြခီးစံဖြင့်ရောက်လာဖို့ရှိတယ်လို့ The Economic Times သတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကရောတရုတ်ဘက်ကရောဒီခီးစံနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တွင်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်ဟာအာဖရိက၅နိုင်ငံချီးစံတွားရောက်ပြီးတရုတ်ရဲ့ဂဗလန်စီမံကိန်းပါဝင်တရုတ်အာဖရိကနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲတက်ပါ
This program has come to you from the Voice of America, Washington.